နိမိတ်ကကိလေသာ10ပါးဆက်ကြရအောင်ကိလေသာဟူသည်အရင်ကယောဂီတို့သိနေတာကယောက်ျားကမိန်းမကိုတမထာကိလေသာမိန်းမကယောက်ျားကိုတမထာကိလေသာဒီလောက်ပဲသိခဲ့တယ်အဲ့ဒီအသည့်ဟာ10ဘုံပေါ်ရင်တဘုံပဲမှန်တယ်လို့ရှင်းပြခဲ့တယ်ဘာကြောင့်လဲဆိုရင်ကိလေသာဆိုတာဟာတရား10ပါးရဲ့အမည်တရား10ပါးလုံးပေါင်းပြီးတော့ကိလေသာလို့ခေါ်ခြင်းဖြစ်တယ်ဒါကိလေသာရဲ့အဓိပ္ပာယ်ကစိတ်ကိုပူလောင်ခြင်းစိတ်ကိုညှဉ်းနှွမ်းစေခြင်းလို့အဓိပ္ပာယ်ရတယ်။ဒါကြောင့်စိတ်ကိုညှဉ်းနှွမ်းကြောင်းတရားမှန်သည်။စိတ်ကိုပူလောင်ကြောင်းတရားမှန်သည်။ဒီကိလေသာလို့သိထားပေါ့။အဲ့ဒီကိလေသာဟာ10မျိုးလို့ရေးတွက်ပြခဲ့ပြီ။10မျိုးမနည်းကပြီးသွားတာကလောဘ၊ဒေါသ၊မောဟ၊မာန။အဲ့ဒီပြီးသွားပြီနော်။အခုဒိဋ္ဌိသွားရလိမ့်မယ်။ဒိဋ္ဌိဆိုတာကယောဂီတို့ရဲ့ငါဆိုတာရှိတယ်သူဆိုတာရှိတယ်ယောက်ျားမင်းမဆိုတာရှိတယ်ပုဂ္ဂိုလ်တော်ဝါဆိုတာရှိတယ်ဝိညာဉ်ကောင်ဆိုတာရှိတယ်လိပ်ပြာကောင်ဆိုတာရှိတယ်ဆိုပြီးတော့အယူမှားတာကိုဒိဋ္ဌိကိလေသာဟောပေါ်ပြီအဲ့ဒါလို့ယူမှားတာဗာကိလေသာကြီးစန်းယောဂီတို့ခုမှယောဂီတို့ဒီကကိုယ့်ကိုယ်ကိုဒိဋ္ဌိအယူခြင်းမှန်သိကြရပြီယောဂီတို့အားလုံးဟာလေဒီတရားကိုမနာကြမီဝိပဿနာတရားအမှတ်မိကာလပတ်လို့ငါဆိုတာရှိတယ်ဆိုတဲ့အယူမှားကြီးစွဲမနေဘူးလားမနေပါဘူးယောဂီတို့အဲ့ဒီအယူစွဲကြီးများတဏှာကရှံကမထင်းနဲ့ဗျာအပေချတဲ့အယူလို့ခေါ်တယ်ဘာယူတဲ့တော့မနေပါဘူးယောဂီတို့ဘဝဆက်ဆက်ကအပေလေးပါတဖြုံဖြုံကြခဲ့ကြတာဒီဒိဋ္ဌိကိလေသာချတာလောဘဒေါသမောဟသည်ဒိဋ္ဌိမရှိရင်ချလို့မရဘူးပြီးတော့အဲ့ဒါကိုတာတကနဲ့လည်းပြမယ်သဘာဝနဲ့လည်းပြမယ်ဒီလိုအတိတ်ကိလေသာကအကျေပြောမှဆိုတော့လောလောဆယ်တော့တင်တော်ပြီးရှင်းစင်သွားကြရအောင်ဒိဋ္ဌိပြီးတော့ဝိသိကိစ္ဆာတဲ့ဝိသိကိစ္ဆာဆိုတာယောဂီတို့သူကမဆုံးဖြတ်နိုင်တာကိုဝိသိကိစ္ဆာလို့ခေါ်တာပါပဲသူလောသူလောတွေးတာပေါ့ဘာမဆုံးဖြတ်နိုင်တယ်လို့ငါဆိုတာအရင်တုန်းကရှိခဲ့လေသလားငါဆိုတာအခုရှိတုန်းလားငါဆိုတာနောင်ရှိအောင်မလားဆိုပြီးတော့ငါအပေါ်မှာယုံမှန်တန်တရားတွေဖြစ်နေတာပါပဲအဲ့ဒါကိုဝိသိကိစ္ဆာကိလေသာလို့ခေါ်တယ်ဒီယောဂီတို့ကြည့်ကြုံမှတ်ရမှာကသောတာပန်တည်ရဆိုရင်အဲ့ဒီကိလေသာ10ပါးတဲ့ကဒိဋ္ဌိကိလေသာနဲ့ဝိသိကိစ္ဆာကိလေသာပြုတ်သွားတာကိုသောတာပန်တည်တယ်လို့ခေါ်တာဒီတော့ယောဂီများကြီးတဏှာအရင်သက်လို့မရဘူးဘာမှတဏှာကယောဂီတို့သောတာပန်မတည်တဲ့ပုဂ္ဂိုလ်အတွက်တဏှာတမယ်လို့ကသူ့လိုမဟုတ်ဘူးတဏှာလောဘဆိုတာကအရတ္တမကြမ္မာတတ်တာဆိုလိုတာကယန္နာဖြစ်မှတဏှာကုန်တာဒါကြောင့်သောတာပန်မှာလည်းလောဘဒေါသမောဟရှိတယ်။တဂရဂံမှာလည်းလောဘဒေါသမောဟရှိတယ်လို့သိထားသမား။ဒါကြောင့်သောတာပန်ဒီသွားတဲ့ဆိုတာအခုပြောခဲ့တဲ့ငါဆိုတာမရှိပါလား။ငါဆိုဒိဋ္ဌိပြုတ်သွားတယ်။ငါဘောတန်တဲ့ဖြစ်တဲ့ဝိသိကိစ္စကြီးပြုတ်သွားတယ်။ဒီတော့ယောဂီတို့ကအခုတရားဆက်ပြီးတော့ဒီဟောတဲ့အခါမှာဝိသိကိစ္စကိုအချိန်ကုန်မှဆိုလို့ထည့်မပြောတော့ဘူး။ဒိဋ္ဌိကိုပဲဥတည်ပြီးတော့ပြောသွားလိမ့်မယ်။ဒိဋ္ဌိသေးရင်ဝိသိကိစ္စအလိုလိုသေးတယ်လို့သိပေါ့။ Now ခန္ဓာကုမြောက်ကိလေသာကဌိနာကိလေသာတဲ့ဌိနာကိလေသာဟာစိတ်ရဲ့လေးလံထိုင်မှန်ခြင်းဒီလိုပြောလို့ရတယ်ယောဂီတို့ကအလောင်းနဲ့နားမလဲဘူးအရက်ပြောပြောမှရမယ်ယောဂီတို့ဌိနာကိလေသာသိခြင်းယောဂီများဆိုကြသို့တရားလေးနာကောင်းလာတဲ့အခါယောဂီများရေအိတ်ရှင်စိတ်ပေါ်မလာဘူးလားမြတ်တောင်လေးဆင်းမလာဘူးလားအဲ့ဒါဌိနာကိလေသာပဲဒါပေမဲ့ယောဂီတို့တရားလေးထိုင်ကောင်းလာပြီဆိုရင်ငိုက်မလာဘူးလားအဲ့ဒါဌိနာကိလေသာပဲယောဂီတို့ကကိလေသာကိလေသာမှမသိဘူးအဲ့ဒါဌိနာကိလေသာတဲ့သူကကိလေသာတစ်မျိုးပဲသူလည်းအဝင်မခံရဘူးအဲ့ဌိနာကိလေသာဝင်ယောဂီတို့ဘာတရားမှမသိတော့ဘူးခုယောဂီတို့တရားနားထောင်နေတဲ့ငိုက်နေမယ်တဲ့ဘုန်းကြီးဟောတဲ့တရားသိမလားသိပါပါဘုရားသိမသိဘာတရားမှမရဘူးမှတ်ထားတာဘုရားဟောလည်းမရဘူးဥစဉ်နေမှာဘုရားကိုယ်တိုင်လာဟောငိုက်နေဘာတရားမှမရဘူးအဲ့ငိုက်တဲ့ဟာကလည်းအဲ့ဒါသူလည်းငိုက်တဲ့ခိုက်ဟာမက်ပုံရအောင်တားခြင်းတစ်မျိုးပဲဒါကြောင့်ဌိနာမေတ္တာဒီမက်ပုံရအောင်လည်းတားတယ်ဆံမရအောင်လဲတားတယ်အပေမင်းမရအောင်လဲတားတာပဲအဲ့တော့ဒါတော့လွယ်ပါတယ်မငှက်အောင်ကိုယူဆိုင်လိုက်ပေါ့နောက်ဩဒိသကိလေသာနဲ့ရှင်းခုမြောက်ကဩဒိသဆိုတာစိတ်ပြန့်လွင်တာယောဂီတို့အဲ့ဒီပြန့်လွင်တာမှန်သမျှကိုဒါဩဒိသကိလေသာလို့ခေါ်ပါတယ်အဲ့ဒါဦးနှုတ်ယောဂီတို့ပုံပေါ်အောင်ပြောပြရရင်ဦးနှုတ်ဗုဒ္ဓလက်ထက်ကပါပဲအဲ့ဒါယဟန်နာကြီးတစ်ပါးမှသူယဟန်လေးတစ်ပါးရှိတယ်သူယဟန်လေးကတော့ပုတုဇဉ်ပေါ့သူဦးလေးကတော့ယဟန်နာကြီးဒါနဲ့တော့ယန္နာကြီးကိုသူဦးလေးကအေးသူဦးလေးယန္နာကြီးကိုသူဦးစင်းလေးကသင်္ကန်းအသက်တစုံရတော့ ငါဆရာတော်ကြီးကတော့မယ်ဆိုပြီးတော့သင်္ဃာလားလှူရယ်ဘုရားရဟန္တာတို့ယောဂီများလောဘမရှိဘူးအဘိုးလည်းမလိုချင်တော့လက်မခံဘူးငါမလိုပါဘူးတဲ့ပေးလှူတယ်ဟိုကမလိုပါဘူးဆိုသုံးကျင်နေတယ်ဟိုကလည်းပယ်တော့လူလှူလို့မရဘူးပေါ့အဲ့ဒီမှာသူဆရာမထေရကြီးကဦးလေးဘုန်းကြီးကညောင်းညာတဲ့အမူအရာတို့တော့သူခါတဲ့အရာပေါင်လေးကိုတောင်နဲ့ကြိတ်ပေးတယ်ယောက်တော်လို့ကြိတ်ပေးရင်တော့ဟောဥဒ္ဒစ္စနဲ့စိတ်ပြန့်လွင်သွားတယ်ဘာဖြစ်သွားလဲဟိုရောက်ဒီရောက်ရှောက်တွေးတယ်သူကလူရောပါလိဆိုတော့ဘာတွေးလဲဆိုတော့ငါဦးလေးဘုန်းကြီးကတဲ့ငါတင်ငန်းမလူအလူမခံဘူးတဲ့ဒီတော့ဒီတင်ငန်းရဲ့အပိုးပဲတဲ့သူလူမခံနေပေါ့တဲ့ရောင်းစားမယ်တဲ့တွေးနေတာယောက်ကြီးတော့နော်ယောက်တော်စိတ်ကူးထဲမှာသွားရောင်းတဲ့ဆိုင်သွားပြီးတော့ဒါစိတ်ကူးတဲ့အဲဥဒ္ဒစ္စပေါ့ဗျာပြန့်နေတာယောက်တော်ဆိုကြတော့အဲသူခင့်ငွေကငွေရမှာပေါ့လေ30တန်ဖို့ရှိမှာပေါ့အဲ့ဒီတင်ငါရောက်တဲ့ငွေရရင်နဲ့ငါကငွေတိုးပေါင်းဆိုပြီးတော့တဲ့ကြက်တွေဝက်တွေဘဲတွေမွေးမယ်တဲ့ကျော်ကျော်ကြည်တန်းဆက်သွားတာမွေးတယ်တဲ့ကြက်တွေဝက်တွေဘဲတွေအဲ့ဒါအောင်းမြဲတာအများကြီးပဲတဲ့ယောဂီတို့တခြားလာတာဥဒိစ္စကိလေသာလားအေးယောဂီတို့တရားဟောရင်ရှောက်ပြေးမင်းနဲ့ဟုတ်လားဥဒိစ္စနဲ့အဲ့ဒါတရားရမှာမဟုတ်ဘူးအခုကြည့်ဦးသင်းလေးကပြေးနေတာအဲ့ဒါယောဂီတို့ကနောက်ပတ်စံတွေကအများကြီးရရင်နဲ့ပတ်စံထင်းသိမ်းဖို့မိမ့်မလိုပြီးဟောကြီးနဲ့ယောဂီတို့ဘယ်တော့ဇလန်းရှည်တော့လို့အဲ့ဒါကလည်းယောဂီတို့အဲ့ဒီကိလေသာတွေမှာအစေကူးတွေမှာမိမယူလိုက်ပြန်ရောတဲ့မိမရသွားတယ်ပြီးတော့ယောဂီတို့ဟုတ်လားနေ့တန်ကြတော့ကလေးတယောက်မွေးတယ်တဲ့ตาကလေးတဲ့အဲ့ဒီตาလေးကိုဖုံးကြီးပြရအောင်ဆိုပြီးတော့မရနဲ့တူတူလဲနေသွားကြရောတဲ့ယောဂီတို့တခြားလားစိတ်ကူးတွေမှာလားယောဂီတို့အဲ့လိုမဟုတ်တာတွေရှောက်စိတ်ကူးတာတခြားလားဩဒိသကိလေသာလားအေးယောဂီတို့ဒါသူများအမှကြည့်သင်္ကန်းအရာအောင်ထည့်ပြောနေတာယောဂီတို့ကြောင်းရောက်တော့အဲ့ဒါလမ်းမှာတင်ပြကလေးလေးကသူမင်းမလက်ထက်ကလွတ်ကြပြီးတော့လဲကျိတ်ပြီးတော့သေရောသူတို့ဟုတ်လားနွားလဲနေသွားတာကိုအဲ့ဒါဘုန်းကြီးလူတော်ကိုတော်ကစိတ်ဆိုးတယ်မင်းမအောင်ကိုသားလေးကိုတော်မင်းမတရားမထင်းသိနိုင်ဘူးလားဆိုတခါတည်းသူမင်းမဇပင်ဆွဲပြီးတော့ကျုပ်တောင်းနဲ့ထောင်းတာဘယ်ယောဂီတို့ယဟန်နိုင်သွားထောင်းမိပါလေရောဟုတ်လားဟိုကမနေတာလေဟဲ့ကောင်မှားမယ်မှားမယ်နဲ့အဲ့ဒါလေးငါးချက်ထောင်းပြီးသွားပြီပြီးမှချက်ပြီးတော့ထွက်ပြေးတယ်ယောဂီတို့ရင်အဲ့ဒီလိုတရားထိုင်တဲ့အချိန်မှာဖြစ်စေနားတဲ့အချိန်မှာဖြစ်စေမဟုတ်ဘူးလေလျှောက်သွေးပြီးတော့ပြန့်လွင်လာသည်တခြားလားဩဒိသကိလေသာအေးအဲ့လိုပြန့်လွင်လာတာကိုယ့်ကိုထိန်းရတယ်။နောက်ကိုယ့်ကိုယ်မြောက်ကအာဟိရိကကိလေသာတဲ့အဲ့ဒါကအာဟုသူလောမှာအာဟုသူပြောမှာအာဟုသူကြံရမှာမရှက်ထားဘူးအာဟိရိကကိလေသာခေါ်တယ်။အဲ့ဒါယောဂီတို့တချို့ကအရှက်အကြောက်မှားတယ်။ယောဂီများတချို့ကဟုတ်လားတရားစကားပြောမှာရှက်တယ်တရားနာသွားမှရှက်တယ်တရားထိုင်ရမှရှက်တယ်ဒါဟာမရှက်နေတဲ့ဟာတွေရှက်တာအဲ့ဒါမှားတယ်ဒါကြတော့အကုသိုလ်ကိုသာရှက်ရမှာဟုတ်လားအေးကုသိုလ်မရှက်ရဘူးမရှက်မရှက်တဲ့နေနဲ့ရှက်ရင်လည်းဒါမကြီးပွားဘူးဒါကြောင့်သံဃာနိဒီမှာဆိုထားတယ်ကြီးပွားခြင်းတဲ့ပုဂ္ဂိုလ်ဟာတဲ့အစားအစာတောက်တော့စားတော့တဲ့အခါမရှက်ရဘူးတဲ့ပဋိသတ်လည်းမှာစကားပြောတရားဟောတဲ့အခါမရှက်ရဘူးတဲ့ပညာသင်တဲ့အခါမရှက်ရဘူးတဲ့ဒီလိုမျိုးရှက်ရင်မကြီးပွားဘူးဒီလိုဆိုထားတယ်နောက်ဆုံးယောဂီတို့ရဲ့ကိလေသာကအနုတ္တပကိလေသာတဲ့အဲ့ဒါကအာဟုသူလက်ဝါမှာအာဟုသူပြောမှာအာဟုသူကြံမှာမကြောက်တာကိုအနုတ္တပကိလေသာခေါ်တယ်။ကံယောဂီတို့ကိလေသာအလုံးဘယ်နှပါ့လဲ
။
၁၀ပါ။အဲ့တော့ယောဂီများမြတ်စွာဘုရားကဒီကိလေသာ၁၀ပါးမှာဘယ်ကိလေသာကိုအရေးတကြီးတတ်ခိုင်းတယ်လဲတဲ့။ဘုရားအာဘုအရင်နားထောင်ကြည့်ရအောင်။ဘုရားကတတ္တိယဝိယဩမထောတကြမာနောဝမတ္ထကေသက္ကာယဒိဋ္ဌိပဟာနာယတတ္တောဘိက္ခုပရိပ္ပစီဟောရှင်သာခြေတမိတို့တတ္တိယဝိယဩမထောတဲ့ယင်ဝမှာလှန်ဆိုင်ခံရတဲ့ပုဂ္ဂိုလ်ဟာအဲ့ဒီလံမြန်မြန်နှုတ်ရမယ်ငါယင်ဘက်ဘဇူလံနဲ့ထိုးတာတော့ငါယင်ဘက်လံနဲ့ထိုးတဲ့လူကလူစင်းရဲ့လားလူချမ်းသာလားဒါတွေကိုရှောက်စစ်စရာမလိုဘူးတဲ့ဉာဏ်ဉာဏ်မသေးခြင်းလံကိုဉာဏ်ဉာဏ်နှုတ်ရမယ်ဟုတ်လားယောဂီတို့ဒါဖယံပေးတဲ့ဥပမာတရားမာနောဝမတ္တကေခေါင်းကသဘင်နေမီးလောင်နေရင်ယောဂီတို့ဉာဏ်ဉာဏ်ညှင်းရလိမ့်မယ်မညှင်းရင်သေးမှာပေါ့အဲ့ဒါမညှင်းမဲနဲ့နော်ဟုတ်လားငါခေါင်းမင်းရှုတဲ့လူကနော်ပုံနာမျိုးလားတထေးမျိုးလားဒါတွေကြောက်မေးစရာမလိုဘူးသေလိမ့်မယ်ဉာဏ်ဉာဏ်ညှင်းရင်ဒါဖယံဉာဏ်ဉာဏ်အရေးကြီးပြောတာအဲ့ဒီဥပမာတိုင်းမဲတဲ့သက္ကာယတ္တိပဟာနာယတဲ့ငါရှိတယ်လို့အယူမှတဲ့သက္ကာတ္တိကိုတတ်တော့ပဲကိုပြိပ္ပစီမြန်မြန်ကုန်အောင်ဖြောက်ပြေးတဲ့ဘုရားကကျောယောဂီတို့ကိလေသာ၁၀ပါးဘုရားရှင်သည်ဒ တခြားကိလေသာကိုအရေးကြီးပယ်ခိုင်းသလားဒိဋ္ဌိကိလေသာကိုအရေးကြီးပယ်ခိုင်းတာအဲ့ဒါစဉ်းစားဖို့ကောင်းတယ်ခုယောဂီတို့မှာဆရာကောင်းအတွေ့နေတော့ဒိဋ္ဌိကိလေသာအရေးကြီးမှမသိဘူးတဏှာလောက်ပဲရှောက်တတ်တယ်အဲ့တော့ယောဂီတို့မရတာဖျားခြင်းကိုတော့မြတ်ကြီးကဒိဋ္ဌိအရင်တတ်ခိုင်းတာဒိဋ္ဌိသေးမှယောဂီတို့သောတာပတ္တိမဂ်ကိုရမှာသောတာပတ္တိမဂ်ကိုရမှာတဂရဂ ाम ိမဂ်ကိုရမှာတဂရဂ ाम ိမဂ်ကိုရမှာအနာဂ ाम ိမဂ်ကိုရမှာအနာဂါမိမက်ကိုရမှာအရဟတမက်ကိုရမှာအရဟတမက်ကိုရမှာအဲ့ဒီကိလေသာလို့ခေါ်တဲ့တဏအကုန်ကုန်တာဟုတ်လားယောဂီတို့ကြောယောဂီတို့အတ္တမမားနဲ့တဏအရင်တတ်မလားဒိဋ္ဌိအရင်တတ်မလားဒိဋ္ဌိပါပါအေးဒီနေ့ယောဂီများဒိဋ္ဌိတတ်မယ်နေအင်မတန်ရေးကြီးတယ်ဒီနေ့လွတ်တဲ့ပုဂ္ဂိုလ်များတော့တိတ်နာသွားမယ်ကြောယောဂီတို့ဥစဉ်ခုဟောနေတဲ့ဟာတွေကအကာတစ်ခုမှမပါဘူးယောဂီတို့အရေးကြီးတဲ့ဟာတွေကြီးဟောနေတာဒါဥစဉ်တို့ဆရာနဲ့တော့ဥစဉ်တို့ဒါရက်ပေါင်း100နာတော့ယောဂီတို့က73ရက်နဲ့အပြီးဟောတာဥဒင်ကျဲတမ်းမှပြီးသွားပြီ။ဆန္ဒရည်ညဟောပြီးပြီးပြီ။နောက်ညဆိုပြီးပါပြီ။ဒါယောဂီတို့အတွက်မသိရင်မဖြစ်တဲ့အကြောင်းအရာတွေကြီးပဲ။ဒီတော့အဲ့ဒီကိလေသာကိုဘုရားရှင်ကိုယ်တော်မြတ်ကြီးဟန်ဒိဋ္ဌိကိလေသာကိုအရေးကြီးတန်းလို့မှားတာဟာအကြောင်းရှိတယ်ယောဂီတို့။အကြောင်းကပရမတ္ထဒီပတိမှာဆိုတယ်။တဗ္ဗာနိသံအပါယဂါမိကမ္မာနိနာမအတ္တဒိဋ္ဌိယတတိယဧဝဝိပိစံတိအတတိယနဝိပိစံတိတဗ္ဗာနိသအလုံးစုံလေးဖြစ်ကုန်သောအပါယဂါမိကမ္မာနိနာမအဘိလေးပါးသို့ကြစေတတ်သောအာဟုတုကံတို့မြည်ဒီကအတ္တဒိဋ္ဌိယငါရှိတယ်လို့အယူမှားတဲ့အတ္တဒိဋ္ဌိကြီးသည်တတိယဧဝရှိတော်သာလျှင်ဝိပိစံတိအဘိလေးပါး၌ကြကြရကုန်၏အတတိယငါရှိတယ်လို့အယူမှားတဲ့တက္ကံဒိဋ္ဌိအတ္တရိမရှိလက်တော့နဝိပိသံတိအပေလေးပါတို့ဘယ်တော့မှမချဟောအဖြစ်အပေါ်ပြီဒီယောဂီတွေဘဝဆက်ဆက်အပေလေးပါကြတဲ့အာကုတုကံတွေရှိကြတာမှန်ပါတယ်တဲ့အဲ့ဒီအပေလေးပါချမ်းမဲ့လောဘဒေါသမောဟအစရှိသောအာကုတုကိလေသာတွေဟာငါရှိတယ်လို့အယူမှားတဲ့အတ္တဒိဋ္ဌိတက္ကံဒိဋ္ဌိရှိမှအပေချလို့ရတာတဲ့ငါဆိုဒိဋ္ဌိမရှိရင်လောဘဘလောက်ရှိရှိဒေါသဘလောက်ရှိရှိမောဟဘလောက်ရှိရှိအပေလေးပါချလို့မရဘူးဒီတော့ယောဂီတို့ဒါဆိုမြတ်စွာဘုရားဟာဒိဋ္ဌိကိလေသာကိုဗာကြောင့်အရေးကြီးပယ်ခိုင်းနေဆိုတာသဘောပါဘူးလားအေးအာဟုတုတွေဘယ်လောက်ရှိရှိဒိဋ္ဌိရှိမှအပေကြတယ်ဒိဋ္ဌိမရှိပဲမကြဘူးဒီတော့ဒါကိုဒီသာဒကနဲ့ယင်ပြမယ်ယောဂီတို့ပြီးတော့တဘာဝနဲ့ပြမယ်ယောဂီတို့အင်မတန်နာရခဲ့တဲ့သိဌာနာစကားလုံးတစ်လုံးတစ်လုံးဟာယောဂီတို့မှတ်ဖို့ပုံမဲ့စကားလုံးနေကြီးပဲလို့မှတ်ထားဒီတော့ကျန်တဲ့လောဘဒေါသမောဟကိလေသာဘလောက်ပင်ရှိရှိဒိဋ္ဌိကိလေသာမရှိရင်အပယ်မကြဘုံပြောရင်ယောဂီများကြီးဝိသာခာကြောင့်မှပြောရအောင်ယောဂီတို့ဖြေသံကြောင်းမာယီဝိသာခာဟာယောဂီတို့သူကခွန်တဲ့သမီးရသောတာပန်တည်တာဟုတ်တယ်မဟုတ်လားအေးအဲ့ရန်သောတာပန်တည်တာဘုရားရှင်သူတို့မျိုးကိုကြွရတယ်ရတော့တရားနိုင်တဲ့သောတာပန်တည်သွားတာခွန်တဲ့သမီးရရကြာကြာခွန်တဲ့သမီးခွန်တဲ့သမီးခွန်တဲ့သားရဟာမညာဖုန်ညာရနေတဲ့အရွယ်လို့သိတာအဲ့တော့သောတာပန်တည်တော့ယောဂီတို့ခုသိပြီလေသောတာပန်ဒီစောစောကပြောလိုက်တယ်ကိလေသာ10ပါးမှာဘာနဲ့ဘာတတ်တယ်လို့ဒိဋ္ဌိနဲ့ဝိသေကိစ္စအဲ့ဒါတတ်လိုက်တာဘာဖြစ်လို့သောတာပန်ဒီဒိဋ္ဌိနဲ့ဝိသေကိစ္စတတ်တယ်လဲဆိုရင်ယောဂီတို့အဲ့ဒီဒိဋ္ဌိနဲ့ဝိသေကိစ္စကအပေချတာလေဒါကြောင့်သူ့တတ်ပြလိုက်ရတာဒီတော့အပေဘယ်တော့မှသွားတာဦးသောတာပန်အဲ့တော့ဝိတာခာတိခုနှစ်သမီးရွယ်တဲ့အပေတကပိတ်တဲ့မင်းကလေးပါပဲသို့တော့ယောဂီတို့သူအရွယ်ရောက်တော့ကြတော့ဟောပုံနာဝေဒနာဆိုတဲ့တထေးသားနဲ့အိမ်အောင်ကြတယ်ယောက်ျားယူတယ်မင်္ဂလာဆောင်တယ်ယောယောဂီတို့အဲ့ဒီမိမိရဲ့ယောက်ျားပေါ်မှာဆွေလန်တက်မှတ်တဲ့တဏှာလောဘဆိုတာဝိသကမှာမရှိဘူးလားရှိပါဘူးယောဂီတို့အဲ့တဏှာလောဘရှိတဲ့ယောက်ျားယူတာပေါ့ဒီတော့သူ့မှာလောဘကိလေသာအေကံမောချရှိတယ်ကံယောဂီတို့အဲ့ဒီလိုလောဘကိလေသာတွေယောဂီတို့ယင်သိထားတာကလောဘနဲ့သိရင်ပြိတ္တာဘုံလို့သိမှာဟုတ်လားရှိပါဘူးအခုယောဂီတို့အဲ့ဒီဝိဒါခာကဒုတိတာနတ်ဘုံမှာချမ်းသာလို့နတ်သမီးဖြစ်နေပြန်ပြီ။ကံယောဂီတို့သူ့ယောက်ျားကိုတတ်မှတ်တဲ့လောဘကိလေသာကအပယ်ချရဲ့လား။မှန်ပါဘူး။အဲ့ဒါကိုမှတ်ထားကြံ။ဒိဋ္ဌိကိလေသာမရှိလို့။ဘာမရှိလို့လဲ။ဒိဋ္ဌိကိလေသာမရှိလို့။ယောဂီတို့သိအပ်တဲ့ဆရာကောင်းတဲ့ယောဂီများဖယံသာသနာယောဂီတို့အဲ့ဒိဋ္ဌိကိလေသာရောက်မှမိနစ်ပိုင်းတည်းပယ်ပြစ်လို့ရတယ်။ယောဂီတို့သိချမ်းသာပါရမီရှိတော့ချက်ချင်းပြောက်သွားလိမ့်မယ်ဒိဋ္ဌိကိလေသာကြီး။တခါယောဂီတို့သူ့ဟာယောဂီတို့ကလေးတွေများအများကြီးသား10ယောက်သမီး10ယောက်ဝိသကအယောက်20တောင်မွေးတာသူမြေးပေါင်းကွာ400မြေးပေါင်းက800တောင်ရှိတယ်
งั้นเด็กคนเดียวน่ะพี่แต่เราไม่มีหัวละที่มาเชียร์กูอยากจะท่องสิมาเพราะว่าเรามีบางสิ่งท่องสิละดูว่ามีเดลุยอะไรดูสูงอยู่เลยเนี่ยแต่ข้าเราอยู่ดูนี่เลยเดียวดีเลยเด็กเราอยู่กินยาอยู่งูเลยเด็กดีละไอ้วุฒาข้าเจ้ามาจีกันโดนรับมันก็มาจีกันงูสุยปูสุยหรืออะไรน่าสงพยาชิงกูแดงจ้าไปแล้วดูเดียบยาดีเลยงูบูเจ้าบ่เนื้อสัตว์ข้าเจ้าเราอยู่ดูเส้นนั้นไอ้ลูกนี่ดีลูกงูรักกูโตก้าลูกขอเลยมาขอเลยก้าโตก้ากันไอ้ยาดองบ่อยู่ดูไอ้ลูกโตก้ากันด่าจ้ากองดองน่ะไม่ท่าประตูด้วยเผื่อปูปูเลยปูบันโตก้ายาวเด็กขาไอ้ลูกปูบันโตก้ายาวเด็กสิ่งกูอาบิดมาลูกเบี้ยงดอนนาสิ่งห้องบ่อบีป้าสิ่งเลยถ้าจังอันนี้ดอนนาเนี่ยดีอยู่กี่ลูกไม่เยอะที่จ้าเลยลูกจ้าหูจะมั่งละกี่ลูกคุยอยู่กี่ลูกวิธาขาดีตูมีลีเดียวงูเรือสุราเดชาลาโตกาละโตกาสุราเดชาลาดอนนาสิ่งเดียวละกี่ลูกวิธาขามาดอนนาสิ่งเดียวสิ่งไม่ได้จ้าหูละแต่อยู่กี่ลูกคุยวิธาขาดีละไม่เยอะตัวเยละขาดเดชาจังนาเดชีไม่ชิลละโดยที่นั่นพูดอะไรท่าคุยอยู่กี่ลูกไอเดชีกินเราเชื่อไปมาดีเนี่ยแต่เมื่ออยู่กี่ลูกชีกันยาอยู่กี่ยามันนายเนี่ยทำมาเบี้ยคู่ยาจ้าละไอ้ยาคุณยาคุณมันเลี้ยงยังไม่เบื่อตนาเดียสุดละชีกันเนี่ยจ้าหัวดามาคุณดีนี่หัวเดียหัวสาบเนี่ยมันนายเบื่อกูรู้มันน้ำเลยเนี่ยเส้นเนี่ยตัวอะไรกูเนี่ยดีนี่เขาละเส้นเนี่ยเดชีกินเราเชื่อไปเลยอยู่กี่ลูกเส้นนี่เส้นเนี่ยได้เนี่ยหัวเบี้ยกี่ยาละจ้าดีกี่ลูกตัวอังลูกแต่เมื่ออยู่กี่ลูกดูดีกันไอ้ลุงงูตะไคร่มาง่ามีเลยดีสิเด้อคือโยกินยาอีอายุมาเด้อเท่าไรโยกินดูอามีมาเด้อโมหะออกไม่ใช่หูล่ะโยกินดูไอ้ดิมีสุราฮะใช่เสด็จเดียวนิพพานปรมาลีบาร์เด้อบาดล่ะไม่ไปมีดูมีดูสุราปรมาลาปิญญาล่ะไอ้ดิไม่ใช่เด้อปิญญาโกตุงูตะไคร่มาสิเด้อลุเทียนมาด่าเดชะล่ะโมหะกิเลสล่ะทีรอโดดมันผิดไอ้เจ้าไม่วิตากามายกฤดูตะกาเตยโมหะกิเลสปอเรสุราไม่ได้จ๋าอูล่ะไม่ได้ครับไอ้นี่โมหะกิเลสก็เจ้าไม่วิตากาก็อเปย4บาซ้วยชะเยล่ะไม่ได้ครับเปยกิเลสไม่ရှိหรอกอโพธันน่ะยกฤดูอโพธันไล่ท่าอะไรยกฤดูเตติกิเลสแล้วโยคีเนี่ยตู้จองอเปยจ๋าได้สุราไม่ได้จ๋าอูล่ะไม่ได้ครับจ๋าก็ตบาวตาระกะเนี่ยจ๋าอะคือตบาวะเนี่ยแท้จ๋าเดี๋ยวไอ้เดชกิเลสน่ะกูมาไปอ่ะตีกามาไปได้อุมาก็တော့ဒီစိတ်ပရိနံပေးတယ်အဲ့ဒါဥဒင်းကတိတ်မကြိုက်ဘူးပေါ့လေယောဂီတို့လည်းမရှင်းလာဘူးထင်တယ်ဥဒင်းကကိုယ်ပိုင်ဥမာကိုပေးမယ်ဒါကယောဂီတို့ပိုရှင်းလိုက်မယ်ဟိုယောဂီများယထာတဝီတွေမြင်မှုတယ်မဟုတ်လားအေးအဲ့ဒါနဲ့ဥမာပေးရအဲ့တော့ယောဂီတို့မျက်စိတွေမြင်လိုက်ပေါ့လူစည်းတွေက6တွဲရှိမယ်ခေါင်းတွဲက10တွဲရှိမယ်အလုံးပေါင်း10တွဲဟုတ်လားဒီအဲ့ဒါကိလေသာ10ပါးနဲ့ဥဒ္ဒနဥမာပေးကြရအောင်ပြီးတော့ယောဂီတို့အဲ့ဒီ10တွဲမှာခေါင်းတွဲသည်ဒိဋ္ဌိကိလေသာလို့မှတ်ထားလိုက်ပေါ့ကျန်တဲ့6တွဲကကျန်တဲ့ကိလေသာ9ပါးလို့ပဲမှတ်ထားလိုက်လဲလဲလေးပဲအဲ့ဒီတော့ယောဂီတို့အဲ့မှာတဘာဝနဲ့သွားကြည့်အောင်ခေါင်းတွဲကြီးဖယ်လိုက်မယ်ယောဂီတို့လူစည်းတွဲတွေမကျန်ဘူးလားကျန်ယောဂီတို့လူစည်းယောဂီများကြီးခေါင်းတွဲမှာပါလို့ရှိရင်ဒဲတွဲတွေဖြုတ်ထားသူ့ဘာကိုသွားလို့ရလားဒါဖြေပဲနှစ်တွဲတက်မယ်သူ့ဘာကိုသွားလို့ရလားသုံးတွဲတက်မယ်သူ့ဘောင်သွားလို့ရလားမရပါဘူးဗျာ၉တွဲလုံးတက်မယ်ဗျာသူ့ဘောင်သွားလို့ရရဲ့လားမရပါဘူးဟုတ်ပြီအဲ့ဒါယုတ်ကုတ်ပါးကြောင်မရတယ်လဲဆိုရင်ခေါင်းတွဲမရှိလို့ဟောပြောပြီပါးကြောင်တို့ယုတ်ကုတ်ကိလေသာ၁၀ဘောင်ယုတ်ကညာမှတ်ထားခေါင်းတွဲကဒိဋ္ဌိကိလေသာပဲယုတ်ကညာကြီးဒိဋ္ဌိကိလေသာရှိရင်လေလောဘနဲ့တွေလဲသွားပြိတ်တာပေါ့ဒိဋ္ဌိကိလေသာရှိရင်လေဟုတ်လားဒေါသနဲ့တွေသွားငရဲပေါ့ဒိဋ္ဌိကိလေသာရှိရင်လေမောဟနဲ့တွေသွားနိလေဆံမှုယုတ်အကုန်ချတယ်တို့ပါအော်လုံးဒိဋ္ဌိကပို့ပေးတာခေါင်းတွေကြီးသူရှိလို့ပို့ပေးတာအဲဒါယောဂီတို့ဒိဋ္ဌိကိလေသာမရှိဘူးဆိုရင်လောဘကိလေသာဘယ်လောက်ရှိကြီးများတော့အပယ်သွားအောင်မလားသွားအောင်ယောဂီတို့သွားလို့မရတော့ဘူးခေါင်းတွေမရှိတဲ့လူစည်းတွေတို့ပဲဉာဏ်နဲ့ကိလေသာတွေကဒိဋ္ဌိရှိမှသွားလို့ရတာတာညောဂီများတကယ်ကိုကြကြနန္နာသိတဲ့ဆရာတို့ယောဂီတို့ဒိဋ္ဌိကိုသာအရင်တတ်ပေးကြတာဘယ်တော့မှတဏ္ဍအရင်တတ်မသိဘူးအဲတော့တမ္မဝေဒနာတွေသိအောင်ဟောပြောတတ်ပေးနေပြီဆိုမှတ်လားအဲ့ဒီကမ္မဋ္ဌာန်းဆရာကတကယ်မသိချင်လို့ပါကြည့်တော့တဏ္ဍာရုပ်တို့မှတ်ထားအရတ္တမဲ့ရဟနာကြမှာခုံတာယောဂီတို့တက်လို့မရဘူးမက်ကတက်ပြရတာအချိန်ကြမှာဒါဆိုယောဂီတို့သမာဝနဲ့ကြည့်တော့ယောဂီများကြီးဒိဋ္ဌိကိလေသာမရှိကျန်တဲ့ကိလေသာတွေကအပယ်ချလို့ရရဲ့လားမရပါဘူးဗျာဒါကြောင့်ဘုရားရှင်ကလည်းကိလေသာ၁၀ပါးမှာဘယ်ကိလေသာကိုအရေးတကြီးတားခိုင်းတယ်လဲဒိဋ္ဌိကိလေသာ ယောဂီတို့အဲ့ဒါကြောင့်တတ်ခိုင်းတာအဲ့တော့တတ်ကြဆိုတဲ့ဒိဋ္ဌိကိလေသာကိုဒါဆိုယောဂီများဒိဋ္ဌိကိလေသာကိုဦးဇင်းတို့ဒါအတ္တဒိဋ္ဌိလည်းခေါ်တယ်တက္ကဒိဋ္ဌိလည်းခေါ်ပါတယ်ပြီးတော့ယောဂီတို့ဒိဋ္ဌိကအလုပေါင်း62မျိုးတောင်ရှိတာဗျာအများကြီးတာနော်ဘယ်နှမျိုးတဲ့ယောဂီတို့အပေချမ်းတဲ့ဒိဋ္ဌိတွေ62မျိုးတောင်ရှိတယ်အရှင်ဖရာရဲ့အများကြီးတဲ့အယူတို့ဘယ်လိုတတ်ရမှာလဲမပူနဲ့ယောဂီတို့အတိတရားအညာတခုလိုမရှိဘူးလားယောဂီတို့အညာဖြတ်ချလိုက်ကျန်တဲ့အသီးတွေအကုန်ပြုတ်မကြဘူးလားယောဂီတို့အဲ့ဒိဋ္ဌိ62ပါးအညာကိုရှာလိုက်ကြရအောင်အညာဟာဘယ်သူလဲဆိုယောဂီများကြီးတက္ကာယဒိဋ္ဌိတယ်ဗျာဟောအညာတွေ့ပြီဘယ်သူလဲတဲ့ဒါဆိုတက္ကာဒိဋ္ဌိဒီဘက်ကဘာလဲဆိုလို့ရှိရင်တဲ့တန်တော့ကာယောတက္ကာယောတက္ကာယိဒိဋ္ဌိတက္ကာယဒိဋ္ဌိမြန်မာပြန်လိုက်တော့ထင်ရှားရှိတဲ့ပရမတ်ခန္ဓာ၅ပါးကိုတဲ့ငါရှိတယ်လို့အယူမှားတာကိုတက္ကာဒိဋ္ဌိလို့ခေါ်ပါတယ်ယောဂီတို့ဆိုပြီးခဲ့တဲ့ညများတော့ပါရမတ်ခန္ဓာ၅ပါးဖြစ်ပုံပြက်ပုံတွေမဟုတ်ခဲ့ဘူးလားယောဂီတို့အဲ့ပါရမတ်ခန္ဓာ၅ပါးဟာအကြောင်းအကျောင်းဖြစ်တဲ့အကျိုးတရားဟုတ်တယ်မို့လားဒါပဲယောဂီတို့သူ့အကြောင်းအကျောင်းသူဖြစ်တာပဲဆိုကြပါစို့အခုပန်းမွန်လေးလှမ်းကြည့်တယ်သကုပတာဒယောဂီတို့ရဲ့သကုပတာဒကြီးုံနဲ့အစင်းလေးပါယုံတိုက်တယ်မလိုက်တော့ယူဘက်ခန္ဓာဖြစ်ပြက်တယ်ဒါယောဂီတို့ယူဘက်ခန္ဓာထဲမှာငါဆိုတာပါရဲ့လားဒါပဲယောဂီတို့မပါဘူးနော်အဲ့ဒီမှာပန်းလို့ပြီးတဲ့စိတ်ကလေးဝิญဉာဏ်နဲ့ခန္ဓာဖြစ်တယ်ကဲယောဂီဝิญဉာဏ်နဲ့ခန္ဓာယောဂီတို့ဝิญဉာဏ်နဲ့ခန္ဓာပဲခေါ်တာ၅ပါးရဲ့လားယောဂီတို့ကသွားတတ်တာတရားသူ့အောင်ဖြစ်သွားတယ်ကိုက၅သွားတတ်တာဒါပေမဲ့ယောဂီတို့ဝิญဉာဏ်နဲ့ခန္ဓာနဲ့သူစတေတေခုနှစ်လုံးနဲ့ကပန်းရတာခံစားတဲ့ဝေဒနာစတေတေကဝေဒနာခန္ဓာဖြစ်တယ်ယောဂီတို့ဝေဒနာစတေတေကသူ့အလုပ်သူ့လုပ်တာပဲခံစားတဲ့လောက်ကသူ့အလုပ်လေအဲ့ဒါယောဂီတို့ကငါခံစားတယ်လို့ငါသွားမတတ်ဘူးလားယောဂီတို့အဲ့ဒါတမန်ငါချမ်းကအပြည့်မထင်နဲ့အပေကြတဲ့အပြည့်ပြငါတော့တတ်တာဒါကြောင့်ငါကိုမြတ်စွာဘုရားကဖြုတ်ပေးတာရည်တကြီးနောက်ဒါပန်းလေးပဲပန်းဖြူပဲလို့မှတ်သားတဲ့တင်ညာခန္ဓာဖြစ်ဘူးလားယောက်သူလည်းသူ့ခန္ဓာသူ့လို့သူလုပ်တာပဲမှတ်တယ်လို့ငါမှတ်တာမဟုတ်ဘူးအဲ့ဒါကိုငါမှတ်တယ်လို့သွားဆွဲလိုက်ပြန်ရင်အဲ့ဒါတက္ကဒိဋ္ဌိပဲဒါပေမဲ့ယောဂီတို့ကျန်တဲ့စေတသိက်ငါလုံးဟာဆက်ကြည့်ဆက်ကြည့်တိုက်တွန်းတာအဲ့ဒါသင်္ခါရခန္ဓာသူ့လို့သူလုပ်တာလေကိုယ်နဲ့ဘာမှမဆိုင်ဘူးအဲ့ဒါကိုငါတိုက်တွန်းတာလို့ငါသွားဆိုအဲ့ဒါတက္ကဒိဋ္ဌိပဲဒီတော့တက္ကဒိဋ္ဌိကမြန်မာပြန်လို့ရှိရင်တော့သူ့ဘာသူဖြစ်ပြနေတဲ့ပရမခန္ဓာ၅ပါးပေါ်မှာငါခန္ဓာလို့သွားဆွဲတာကိုဘာထည့်တည်တယ်အေးထင်ရှားရှိတဲ့ပရမခန္ဓာ၅ပါးပေါ်မှာထင်ရှားမရှိတဲ့ငါသွားတက်ခြင်းဟာတက္ကဒိဋ္ဌိပဲယောဂီတို့ဖြစ်တာယောဂီတို့ဘာနဲ့တွေ့လဲဆိုတော့အယူမောင်နေနဲ့တွေ့တယ်ဘယ်သူနဲ့တွေ့လဲရွာတော်ကအယူမောင်နေတယောက်ရှိတယ်စိတ်မကောင်းချင်အောင်အဲ့ယောဂီတို့ခါကျသူကသေခြင်းစိတ်ပေါက်တယ်တဲ့အဲ့တော့သူကအယူဆိုတော့ဗျာထူးထူးဆန်းဆန်းပေါ့ယူသောချာသိတာလဲယိုးနေကြီးတကယ်လည်းမသေးခြင်းဘူးတဲ့နော်ယူသောချာသိရင်လဲဘင်းကြီးအဲ့အုံးမှာတဲ့ယူတော့အယူပါဟုတ်လားသေလဲသေခြင်းလဲမင်းမှာလဲကြောက်တဲ့ရေတဲ့ခုံချသိရင်လဲရေမိုးမှာရေမိုးမှာကြောက်တယ်တဲ့ရေမဲ့ကြက်ကြမသေးခြင်းဘူးတဲ့ကားတဲ့သိရင်လဲပဲသူတွေထွက်မှာဒီတော့ဘဇူးမှမသေးဘူးတဲ့သိရင်နဲ့သေမယ်တဲ့မီးချို့သေမယ်ဟောယူတော့ယူရတာဟုတ်လားဘာလို့သိနေလဲမီးချို့သေတယ်ဒါသူ့အရင်ခတ်သေးသေးကိုတခါအိမ်တခါသူပိတ်တယ်နောက်ဗရင်ပေါက်တွေအပြင်ဘက်ကလည်းသူကြက်ချေကပ်ပြီးတော့သူထွက်ချင်းထွက်မရအောင်ပေါ့လေ။ဒါတဲ့အပြင်ဘက်ကကြက်ချေခါတဲ့ဒုတ်တွေပါရိုက်ပစ်လိုက်တယ်။တသားတွေပါတယ်။ဖွင့်မရအောင်တကားပေါက်တွေပါတယ်။ပြီးတော့သူထဲတဲ့ဝင်ရုပ်မှာခါတဲ့ကလန်းသေချာပိတ်ပြီးတော့မှခေါင်းမဝါစာမိရှုပ်ပလိုက်တာ။လောင်လောင်ရုပ်ကြီးတွေကတအားနေ။ပြီးလောင်တဲ့ကြရုပ်တွေနည်းနည်းလေးလေးပူရောရုပ်ကြီးများအယူဆိုရကြထအော်တယ်ကဲကြပါအောင်ခမညာနဲ့စူးညံလို့ပြင်းချင်းတွေကပျောက်သွားပြီးလန့်ပြီးပူတော့အဲ့မှာတရားလုံးဝိုင်းပြေးလာကြရုံနဲ့ဝိုင်းညင်းရတာပေါ့ဗျာ။ဒါကကံကောင်းနဲ့သေးတော့မသေးချာပါဘူး။လွတ်သွားတယ်။အဲ့ရောက်တော့လူဒီမိလာမှုဆိုတော့ခါတဲ့အခုတော့တောင်ကြီးပုဂ္ဂိုလ်တွေကစစ်ဆေးတယ်ပေါ့ရောက်တာကသူမဆိုးချောက်အောင်အမှန်ပြောချာတယ်ဟာမောင်နီးတဲ့မင်းအိမ်ပုံစံကြည့်ရတာမင်းကိုတယောက်တေချောင်းကြံပုံရတယ်တဲ့ဗတင်းမောက်တင်မှလည်းထွက်ပြေးလို့မရအောင်ဟိုမှာတစ်သားတန်းနေရိုက်ထားတယ်အဲ့ဒါဘယ်သူရိုက်ထားတော့လဲဖြေးတယ်ကျွန်တော်ရိုက်ထားပါဟာလာရောက်ပြီတို့ဘယ်သူရိုက်ထားကျွန်တော်ရိုက်ထားပါတဲ့အေးမင်းကနဟုတ်တယ်ကျွန်တော်ရိုက်ထားတယ်နောက်ငါတကားကြီးလည်းကနဲ့နေကိုထိုးလို့ဘယ်သူထိုးတော့ကျွန်တော်ထိုးတာပဲဒါဆိုမင်းလောင်တယ်အင်ခေါင်းဘောကစလောင်တာအဲ့ဒီဘယ်သူချို့တော့ကျွန်တော်ချို့တာပဲကျန်တဲ့ယောဂီတို့သူလွတ်တာကြည့်ပါမို့လားယောဂီတို့အဲ့ဒီအယူမောင်နေရခင်ဗျားတို့ပုထုဇဉ်နဲ့အတူတူပဲယောဂီတို့ရေခန္ဓာ၅ပါးကလေသူ့ဘာသူဖြစ်ပြီးတော့သူ့ဘာသူပြတ်သွားတာဖတ်တာဆိုတဲ့အကြောင်းလေးကြောင့်ခန္ဓာတွေဖြစ်ကြတာပဲယောဂီတို့ကလေယူဘက်ခန္ဓာလဲငါယူဘက်ခန္ဓာဖောက်ပြန်တာလဲငါဖောက်ပြန်တာပေါ့ဝေဒနာခန္ဓာခန္ဓာတွေလဲငါခံစားတာဒီလိုကိုယ်ကသွားတော့တက်တာငါသွားတော့တက်တာတင်ညာခန္ဓာမှတ်တော့ငါမှတ်ထားတင်္ဂရခန္ဓာနဲ့တန်းလို့လည်းငါတိုက်တွန်းတာဟုတ်လားဝိညာဉ်ခန္ဓာတိလို့လည်းငါသိတယ်ယောဂီငါသွားတက်တာ ဒါတိုက်ငါကြီးရယောဂီတို့တမန်ငါချက်ကမထင်းနဲ့ဗျာအဘေလေးပါသူ့ဟာဆွဲချတာအဲငါဆိုတဲ့တရားဆွဲချတာဒီတော့ယောဂီတို့အဲ့ဒီတက်ကံတရားက20တောင်ရှိတယ်ဗျာဘယ်လောက်တယ်ဒီနေ့ယောဂီတို့ဒီနေ့ညအကုန်ခွာမယ်ယောဂီညပါတယ်ရှိတော့ခွာကြလိမ့်မယ်ပြီးတော့ယောဂီညတရားကခဏပဲကွာကွာဝိက္ခဏပဏအကြာကြီးပဲကွာကွာတမုတ်စေတပဟံပေါ့အမြင့်ပြတ်ပဲကွာကွာယောဂီတို့ကွာခြင်းအတွက်အဘေတကံပိတ်ဖုံတာတကံကိုလည်းပဲဝမ်းမြောက်စေရာပြောပြပေးမယ်ဒီတော့ပရမသုယောဂီများယူပတ်ခန္ဓာလို့ခေါ်တဲ့ရုပ်တရားအပေါ်မှာတက္ကံတတိ၄မျိုးဆွဲတယ်ပရမတမျိုးကယူပတ်ခန္ဓာဒီငါဟုတ်ဤဒီလိုဆွဲလိုက်တယ်ကံယောဂီတို့ပရမသဘောယုတ်လေယောဂီတို့ရှင်းပြပြီးပြီပထဝီဓာတ်ဆုံးယောဂီများကြီးအတုံးအလုံးအခဲအည်ပတ်အမှုအမွာလာမာသဘောပြော့သဘောလေးလားယောဂီတို့ပထဝီဓာတ်ယုတ်မှာအလုံးအတုံးအခဲအည်ပတ်အမှုအမွာလို့ရှိရလားယောဂီတို့ဘာမှမရှိဘူးယောဂီတို့ငါဆိုတဲ့တရားယောဂီတို့အနှစ်အသာရှိရဲ့လားရှိပါဘူးယောဂီတို့အမှန်ကားယောဂီများကြီးဒိဋ္ဌိကယောဂီတို့ပုံစံကြအောင်သာခွာတာတကယ်တော့ယောဂီတို့ပထဝီတက်ပြီးတကယ်ယောဂီတို့ဒိဋ္ဌိကွာပြီးသားယောဂီတို့မှတ်တာဒါကြောင့်ယောဂီတို့ကွာမှန်းသိအောင်ခုထက်ပြနေတာတကယ်တော့ယောဂီတို့အဲ့ဒီပထဝီတက်ကိုယောဂီတို့ရှင်းကြတဲ့ကဩလက်ဆံတတ်တော့နန်တရားဒီလည်းပဲအလုံးတုံးအကဲအရေးပဲအမှုမဘာမှမရှိတိတတ်တဲ့သဘောတရားပထဝီဓာတ်နဲ့တကွာယုတ်တရားဒီလည်းပဲဩအလုံးအတုံးအကဲအရေးပဲအမှုမဘာမှမရှိမာတဲ့သဘောနဲ့ကြော့တဲ့သဘောလေးပဲဒီလိုယောဂီတို့အဲ့လိုခါတဲ့ယုတ်နံပေါ်မှာဆွဲလန်းစရာငါဆွဲတရားအတုံးအလုံးအကဲအနှစ်သာမရှိဆိုမှယောဂီတို့ဆွဲလန်းစရာကြံသေးရဲ့လားယောဂီတို့အယူမှားစရာအနှစ်သာရှိမှအယူမှားတာဆိုကြပါစို့ယုတ်တရားနံတရားမှာနှမ်းသိတဲ့စီလောက်ဖြစ်ဖြစ်အနှစ်သာလေးကြံနေတဲ့ယောဂီမှအယူမှားနေတာတတိယဆွဲသေးတာအဲ့ဒါလေးကိုငါပဲလို့အဲဒီခုယောဂီတို့ကြည်နံအခြေခံတဲ့ယောဂီတို့ကိုယောနံဝရှင်းလိုက်ပြီးယောဂီတို့ငားလို့ဆွဲတဲ့အမှုလေးတောင်မှန်တွေ့ရလားမရှိပါဘူးယောဂီတို့ဘာမှမရှိဘူးပြီးတော့ယောဂီတို့ကအဲ့ဒီပတ္တဝိတက်ကိုဒီကဆရာကရှင်းပြခဲ့တယ်ယောဂီတို့ဉာဏ်နဲ့မှလည်းလင်းသွားပြီးဟုတ်တာပေါ့ယောနံဝဘာမှကိုဆွဲတဲ့အမှုမရှိဘူးယောဂီတို့အဲ့ဒီတန်တခါတည်းကပြုတ်ပြီးသားပါဒါယောဂီတို့မသိလိုက်ပါဘူးယောဂီတို့တရားအလားနဲ့နေပါလေယောဂီတို့ကိုတည်းတည်းပြုတ်လို့တော့ပြေမမသိလိုက်ဘူးယောဂီတို့အမှန်အဲ့ဒီတည်းကပြုတ်ပြီးသားခုကခန္ဓာငါးပါးနဲ့ထပ်ဖြုတ်ပြေးနေတာဟိုတည်ကြအောင်ပေါ့ဒါကြောင့်ယောဂီတို့အဲ့ဒီသဘောတရားရှိတဲ့ယုတ်တရားကိုပဲဒီမှာခန္ဓာငါးပါးဟောတဲ့ယူဘက်ခန္ဓာဖြစ်မလားဟုတ်လားဖြစ်ပါဘူးဒီတော့ယောဂီတို့အဲ့ဒီယုတ်တရားကိုခွဲတော့ငတဲ့ကဟုတ်လားအနှစ်အသာဘာမှအမှုံမှမရှိရင်ယောဂီတို့အခုယူဘက်ခန္ဓာမှာရောအတုံးလုံးကဲအရေးပတ်အမှုံမှရှိပါဦးမလားဖြစ်ပါဘူးဗျာဘာမှမရဆွဲတယ်မရှိပါဘူးဒီတော့ယောဂီတို့ဒါဆိုရင်ပထမဆုံးတက္ကတိတွေဆွဲဖြစ်တဲ့ယူဘက်ခန္ဓာတွေငါဟုတ်ရဲ့ယောဂီတို့ယူဘက်ခန္ဓာကငါဟုတ်ပါမလားဟုတ်ယောဂီတို့ယူဘက်ခန္ဓာပဲဟုတ်တယ်ငါဆိုတာရှိကိုမရှိဘူးဒီတော့ယောဂီတို့ပရမလေးပါးတဲ့ကိုရှာကြည့်လိုက်ပေါ့စေစေတသိယုတ်နိဗ္ဗာန်ဒီလေးပါးယောဂီတို့ငါဆိုတာပါရဲ့လားမပါဘူးဗျာမပါရင်ငါဆိုတာဟာပရမလားပြဉ္ညာလားပြဉ္ညာပါဗျာပြဉ္ညာဆိုရှိတရားလားမရှိတဲ့တရားလားမရှိတဲ့တရားပါဩယောဂီတို့အဖို့တန်လိုက်တာယောဂီတို့ဒီအသိယောဂီတို့ဒါဖရားပွင့်လို့သိရတာယောဂီတို့အဲ့ဒီအသိရတဲ့နေ့ဟာယောဂီတို့ရင်ထဲမှာဖရားပွင့်တဲ့နေ့ပဲယောဂီတို့ဒီအသိမရမချင်းယောဂီတို့မှတ်ထားဘာလို့ဖရားကုန်းရှိခိုးရှိခိုးဖရားမပွင့်ပါဘူးဖရားနဲ့တကယ်မတွေ့ပါဘူးမြတ်စွာဘုရားကလည်းတရားမြင်မှဘုရားမြင်တယ်ဟောဘုရားကခေါ်လိုက်တယ်ဘာမြင်မှပြန်ဘုရားမြင်ပါဘုရားမြင်ပါဘုရားယုတ်တော့တာအမှန်ပဲသိလားအမှန်ပဲယုတ်ပြီတို့ဘုရားမမြင်ယုတ်ပြီတို့တရားမမြင်ဘုရားကိုမြင်ကုန်မြင်ဘူးသိလည်းမသိဘူးတရားကိုမြင်ယုတ်လားဘုရားကိုတကယ်မြင်သွားတာမြင်မှုတရားမလို့တကယ်သိသွားတာတဏ္ဍယောဂီများဟိုပိသဝေငါ့ကိုလည်းယုတ်လို့ကြည့်ပေါ့ဘုရားကယုတ်ဘုရားဖြစ်တော့ငါ့ဘောကြည်သူများတို့ဝိညာဝေငါဟုသွားပြီးတော့တရားဟောမယ်တုန်းဘုရားကဘုရားဝေငါဟုထံကိုကြွမသွားဘူးလားမှန်ပါပါဘုရားယုတ်တယ်သူတို့ကဘုရားကိုမယုံဘူးယုတ်ပြီများအဲ့ဒီအိန္ဒိယခေတ်ကအယူဆကြတော့ခုတည်းမြန်မာပြည်မှာအထူးစွဲတော့မယ်ဘာအယူဆလဲယောဂီများအိန္ဒိယဒေသမှာကလေခန္ဓာကိုညှင်းသေးပြီးတော့ကျင့်သိအားကြကြတယ်သိမြင်လို့ကြသိလေးစားကြတယ်ဒါကြောင့်အဲ့ဒီဟိန္ဒူဝါဒမှာယောဂီတို့အခုရှိတယ်ဦးဇင်းလင်းယုံမောင်မောင်ရဲ့ဟိန္ဒူစာရူးများကျင့်တယ်တော့စောင့်ကြည့်ဖတ်ဘူးတယ်နှစ်ပေါင်း15လောက်ရှိပါပြီကြားပြီးဖတ်ဘူးတယ်သောအဟောင်းတချို့ယောဂီများဟိန္ဒူယောဂီတွေဘယ်လောက်ကျင့်နေမှတ်တုံးဟိန္ဒူဘုန်းကြီးတွေစာဓုတွေပေါ့လက်ကိုမြှောက်ထားတယ်အပေါ်မှာကြက်တစ်ချောင်းလုံးဝမချတော့ဘူးနှစ်ပေါင်းများစွာကြာတော့အသွေးသားရုပ်တွေမသွားတော့ခြောက်ခံပြီးအဲ့လက်ရုပ်ပြီးမယ်အယူတော်ကြီးပြေသွားတာမြှောက်ကြီးပဲအဲ့လိုကျင့်သူတို့ကတအားကျင်ယူတာကိုညှင်းစဲရင်လေတချို့ယောဂီများကြီးတချို့ပုဂ္ဂိုလ်တွေကြာတော့စာဓုတွေကျယောဂီများအင်မတန်မှခါတယ်ဒီအေးတဲ့နေရာတွေမှာယုံသွားထိုင်နေတာပဲအပေါ်ညာအဝက်လည်းမပါဘူးအေးဆက်လူများယောဂီများအမှုအနုဒေနနာမနေတော့ဒီနေ့ထိုင်တာပဲအဲ့လိုလောကီအကျင့်တွေပေါ့ဗျာထွက်လေဝင်နေဆိုမှတ်တက်တယ်သူကအဲ့ဒါလေးပေါ့ ောင်းအောင်အဲ့ဒီကနာကခံပြီးတာဒါကြောင့်ယောဂီမဥဉ္ဇီနဲ့အပင်မှခံပြီးတော့ရှိပြီဟောပြီးတာဟိုယောဂီကျင်းပထဝီတက်ကိုပြန်အောင်ပြုစံရုပ်တရားတဲ့ကယောဂီတို့အသေးသေးဟောခဲ့အဲ့ဒီပထဝီတက်ကယောဂီတို့ရေမာတဲ့သဘောနဲ့ပြောတဲ့သဘောဘာနဲ့ပါအေးယောဂီတို့ရုပ်တဲ့တပါးတိကျန်တာအကုန်သိတာဒီတော့အခုယောဂီတို့ခန္ဓာကိုယောဂီမြတ်ကြီးဘယ်နေရာစမ်းစမ်းမာတဘောပြော့တဘောလေးမတွေ့ရဘူးလား တွေ့ရတယ်ယောဂီတို့အဲ့တော့အဲ့ဒီမာတဘောပြော့တဘောလေးဟာယောဂီတို့ဗာတတ်တယ်တို့ပထဝီတံယောဂီတို့အဲ့ဒီမာတဘောပြော့တဘောလေးမှာအလုံးအတုံးအခဲအရေအဖက်အမုံမွားဆိုတာရှိသလား
ရှိပါဘ
ူးဗျာဗာတဘောနဲ့ဗာတဘောတို့ကဲယောဂီတို့ငါလို့စွဲလန်းเสียအလုံးအတုံးအခဲအရေအဖက်အမုံမွားပါသေးရဲ့လား ရှိရောရှိသေးရဲ့လားယောဂီညာအဲ့ဒီမှာတဲ့အနတ္တပေါ့တာ။အော်လက်ဆံတတ်တော့ငါလို့စွဲယူစရာအတုံးအလုံးအခဲအကြီးအဖက်အမုံအမွားဆိုတာယုတ်တရားမှလည်းမရှိဘူး။နံတရားမှလည်းမရှိဘူး။သဘောတရားပဲရှိတာပါလား။ငါတင်သဘောတရားလားမဟုတ်ပါဘူးတဲ့32ဘုံစက်ကြဝဠအနန္တအကုန်လျှောက်ကြည့်ယောဂီညာကြီးသဘောတရားတွေပဲရှိတယ်။ဘာတွေပဲရှိ
။
ပုဂ္ဂိုလ်တရားတွေရှိသေးရဲ့ရှိတော့ယောဂီတို့ပုပ်ပုတ္တရဝါကြီးလို့မြင်တာအမြင်မားတွေပါအဲ့ဒါကဏခန္ဓာခေါ်တယ်ယောဂီတို့ဒီရန်သိတဲ့အသိနဲ့ရှောက်ကြည့်တော့သဘောတရားကြည့်ပဲလူကြီးလည်းမာသဘောပျော်သဘောနဲ့ကြည့်လည်းမာသဘောပျော်သဘောပြမာကြည့်လည်းမာသဘောပျော်သဘောအပေပေါင်းသားကြည့်လည်းမာသဘောပျော်သဘောဘာမှငါလို့ဆွဲယူစရာအလုံးလုံးပဲတခုမှမရှိတော့ယောဂီကအဲ့လိုပြတ်တမ်းရတာကဏပြောက်တာပဲတဲ့အေးအဲ့ဒီကဏပြောက်တဲ့နေ့ဟာအနတ္တပေါက်တဲ့နေ့အေးအဲ့ဒီအနတ္တပေါက်တဲ့နေ့ဟာအဲ့ဒါယောဂီတို့တရားရတဲ့နေ့ပါပဲဒီတော့အဲ့ဒီအနတ္တကိုယောဂီများထက်ရှင်းကြအောင်ဆိုပြီးတော့မှဦးဇင်းတို့အနိစ္စံဥပါဒနာရှုအနတ္တကယောဂီတို့အရေးကြီးတယ်ဒီတော့အနတ္တကိုတေချာသိခြင်းယောဂီတို့ဟာအတ္တကိုအရင်သိရလိမ့်မယ်ဟောလာပြီအနတ္တသိခြင်းဘာအရင်သိရမလဲအတ္တမသိရင်အနတ္တမသိလို့မှတ်ထားလိုက်ဒီတော့ယောဂီတို့အနတ္တကိုဦးဇင်းကအကြာကြီးရှင်းပြရမလို့အတ္တကိုပဲအကြာကြီးရှင်းပြရမယ်အတ္တကိုရှင်းပြရမယ့်ကြောင့်ညံ့နေတဲ့အနတ္တခါတဲ့ပေါ်သွားတာအဲ့တော့အတ္တကြောင့်နားထောင်။ဘာကိုအတ္တခေါ်တယ်လဲဆိုတော့နားထောင်အောင်။ဒီတော့အဲ့ဒီယောဂီတို့အနတ္တဆိုတဲ့ပုံလေးရတာပါဠိတရအသုံးလုံးလေးပေါ့သူ့ကိုနှစ်ပုတ်ခွဲရတယ်။အတ္တကိုနအနတ္တကိုနအတ္တလို့ပုတ်ခွဲရတယ်။နတပုတ်အတ္တတပုတ်ပြီးတော့မှတရားနည်းရပြောင်းလဲမှတာအနတ္တလို့ဖြစ်သွားတာ။အဲ့တော့နနဲ့အတ္တကိုဆက်ထားတာပဲ။ဒီတော့အတ္တကပါဠိမြန်မာပြန်တော့ကိုလို့ဟောတယ်။အတ္တကဘာဟောလဲ
။
ကိုလို့ဟောတယ်နာကမရှိဘူးတဲ့အဲ့တော့အနတ္တဆိုတာမြန်မာပြန်ရင်ကိုမရှိလို့ဒီပဲရတယ်ဟောဒီပဲသိသွားပြီနော်အနတ္တပါတဲ့တော့ကိုမရှိဘူးတဲ့ဖခင်ကဒါရုပ်ရင်းနဲ့ဖခင်ဟောနော်ဘုန်းကြီးဟောတော့ထင်မနေနဲ့ဖခင်ကမင်းတို့တရားဝင်နေရတယ်မှာအနတ္တပါခွာတဲ့ကိုကိုမရှိဘူးတဲ့ခံယောဂီတို့အခုလို့ဒေါနုတိပြောတော့ကြတော့ယောဂီများတော်အံ့ဩစရာဖြစ်နေဒုက္ခပဲဖခင်ကတော့အနတ္တမင်းတို့ကိုမရှိဘူးတဲ့အဲ့တော့ဒီမှာကိုကြီးနဲ့ထိုင်လို့ဟုတ်လားယောဂီတို့ဖခင်စကားပေါ်နားထောင်လိုက်ရတာတော်တော်စိတ်ထရတာတော်တော်မခံကျင်ပါဘယ်နဲ့ဒီကိုကြီးကဘာခေါ်တော့ပေါ့ယောဂီတို့နားထောင်သိချသဘောပေါအောင်ပြောပြပေးမယ်အဲ့တော့အတ္တလို့ယောဂီများဒီလိုပြသူ့ကိုအတ္တကိုဆိုတဲ့ယောဂီတို့အတိတ်ပဲအကုန်မသိသေးဘူးအဲ့ဒီအတ္တကိုဦးဇင်းတို့ယောဂီတို့ဟိုးနေမောလွန်ခဲ့တဲ့နေပေါင်း2500ကျော်တဲ့ကဖခင်မပွင့်ဘူးအရင်နှစ်တော်စောစောလောက်တည်းကဒိဋ္ဌိဆရာကြီးထောက်ခေါ်ခဲ့ဘူးတဲ့သူတို့ကသူတို့ကသူတို့ဘုရားအမိခံပြီးတော့အဲ့ဒီအတ္တအကြောင်းတွေလူတွေကအားဟုတ်ဖြစ်ခဲ့တယ်။အဲ့ဒီအတ္တယူဆတွေကဥဒ္ဒနတာအိန္ဒိယနဲ့ငွားပြီးတိရောက်လာတာပေါ့။သူတို့ကပြောတယ်လူဆိုတာအတ္တကောင်ရှိတယ်တဲ့။ဒိဋ္ဌိဆရာကကာရကအတ္တကွာ။ဘာလှုပ်လှုပ်တဲ့အဲ့ဒီကာရကဆိုတဲ့အတ္တကလှုပ်တာတဲ့။ကြည်လဲအဲ့ဒီအတ္တကောင်လေးကကြည်တယ်ပေါ့။စားလဲအဲ့ဒီအတ္တကောင်လေးကစားတယ်သူအဲ့လိုပြောတယ်။ဒါကာရကအတ္တပေါ့။ကြည်လို့သူရှိတယ်ပေါ့။ကြည်လို့တဲ့အဆိုင်ကဲအနှစ်သာရရှိတယ်ပေါ့။တောက်ကာရကအတ္တဒီခေါက်ကြောင့်ဝေဒကအတ္တဒါခံစားတဲ့အတ္တရှိတယ်တဲ့တချို့တတိယကြီးမင်းတို့မြင်တဲ့အခါကြားတဲ့အခါနားတဲ့အခါစားတဲ့အခါထိတဲ့အခါတွေးကြတဲ့အခါအရသာခံစားတယ်အဲ့ဒီခံစားတာဟာဝေဒကအတ္တกว่าခံစားရတဲ့အကောင်လေးကခံစားတာဒီလိုဖြစ်တယ်ခင်ဗျအဲ့ဒီကောင်လေးကဘယ်တော့မှမပြတ်ဘူးတဲ့လူတွေလည်းမပြတ်ဘူးတဲ့နောက်ဘက်တွေပါသွားတယ်ဒီလိုယူဆတယ်တဲ့ဒါယောဂီတို့အဲ့ဒီယူဆတွေကအခုယောဂီတို့ဗုဒ္ဓဘာသာလောကမှာရောက်လာတယ်အဲ့ဒါဥစဉ်ကလက်တွေ့လေးပြောပြအောင်မယ် သူများအမှားကိုယောဂီတို့အမှားမှဖြစ်အောင်ပေါ့ဒါကြောင့်ယောဂီတို့ဒီအမှားတွေကတပြည်လုံးပြန့်နေတာဆိုကြပါစို့ယောဂီတို့လူသေးရင်ခုနှစ်ရဲ့အတွင်းအိမ်ဝမ်းထဲကဘဲမှမသွားဘူးလို့ဘုရားဘာသာတရားမှာ99လောက်ကမယူဆဘူးလားအဲ့ဒါဟိန္ဒူဝါဒခေါ်တယ်ဘုရားဝါဒမဟုတ်ဘူးဘုရားဝါဒကယောဂီတို့ဘယ်တော့မှအဲ့လိုနေလို့မရဘူးအခု7နိုင်ထုတ်သေးတယ်နော်ဆိုတော့နှက်ပြီးရောက်ရင်7နိုင်ထုတ်မှမှနှက်ပြီးမှရုပ်တင်နေတဲ့ခက်ဖြစ်သွားတာတစ္ဆက်ကံတော့နေလို့မရဘူးလူဘဝအသိဖြစ်မယ်နော်7နိုင်ထုတ်သေးတယ်နော်7နိုင်ထုတ်မှတင်းဟိုလူဘဝမြေကင်ရဲ့ဝမ်းပိုက်ထဲမှာရုပ်တင်နေတဲ့တန့်ဖြစ်သွားတာတစ္ဆက်ကံမှဒီမှာနေလို့မရဘူးဒေတဲ့နေရာဒေတဲ့အိမ်ဝိုင်းနေမှာငရေကြမယ်နော်ရှင်းနိုင်ထုတ်သေးတယ်ရှင်းနိုင်ထုတ်မှပြောငရေကုန်တက်ဖြစ်သွားတာအများပြေးလည်းမရတော့ဘူးနားပြိတာပုံပြစ်တယ်နော်အခုရှင်းနိုင်ထုတ်သေးရောရှင်းနိုင်ထုတ်ပြိတာပုံရောက်လာတာပဲအေးပြိတာပုံမှာယောဂီတို့ဒါအမြလာခေါ်သာဓုခေါ်လို့ရတယ်များတော့အပြင်အဲ့ဒီပြိတာပုံရောက်ရင်ကျွတ်ပါစေဆိုတဲ့ဒါရည်မျောကျင့်နဲ့အဲ့ဒီတက်ပြောက်ဆန်းတို့ရက်လေဆွမ်းတို့လက်ပါဆန်းတို့ပြေးကြတာတလိဆန်ပြစ်သွားတယ်နော်ယောဂီတို့ဒါခါလေအခုရှင်းနိုင်ထုတ်သေးတယ်ရှင်းနိုင်ထိုးမှာပဲနောက်ထပ်တိရစ္ဆာန်မရဲ့ဝန်ထဲမှာရုပ်တင်တဲ့ဘဝဖြစ်တယ်တစ္ဆက်ကမှနေလို့မရဘူးသို့တော့တေသူကိုမှန်းပြီးတော့ဒါနာတော့ပြုတ်ရလိမ့်မယ်ဘာဖြစ်လဲလဲဆိုတော့ယောဂီတို့အဲ့ဒီတေတဲ့ပုဂ္ဂိုလ်ကလည်းတော့နှက်ပြောက်တဲ့ထားပါတော့သူ့အတွက်သာဓုခေါ်စရာမလိုလဲပဲတဲ့မိမိနဲ့ဘဝဆက်ဆက်ကဆွေညွတ်တော်ဆက်ကဘူးတဲ့မကျွတ်မလိုသေးတဲ့ပုဂ္ဂိုလ်တွေသာဓုခေါ်ပြီးတော့ကျွတ်ပါတယ်ဒါကြောင့်တေသူကိုရင်မှန်းပြီးတော့အလိုဒါနာအများအားဖြင့်ပြုတ်ပါတဲ့ဘယ်ကိုဆွေညွတ်သားချင်းမရှိလဲပဲတခြားမကြမ်းလဲတဲ့ပုဂ္ဂိုလ်တွေကနာရုခေါ်ပြီးတော့အဲကျွတ်လို့သွားကြပြန်တယ်တဲ့။ဒါကြောင့်တေသူကိုရင်မှတ်ပြီးတော့ဧကံမောချံကိုပဲဟုတ်လားဒါနာပြုတော့အမြတ်ပေးတယ်မှာလည်းမှတ်ထားပေါ့။အဲ့ဒီကြောင့်ကိုမသိတော့လုံခဲ့တဲ့လေးနှစ်ခန်းကဦးဇင်းရှိပြည်သားမျိုးမှာမိုးရင်းကြီးပြဝါရင်းကြီးဦးဇင်းတော့နေသွန်းစားပေးစားအချိန်။ကျောင်းအချိန်မှာကလေးမလေး၄ယောက်ငယ်တော့ပါဘူးအစိတ်30အရွယ်ကြီး။တို့ရောင်းနှံပေါင်းနှံလေးတွေဟဲ့လှန့်ခေါ်တဲ့ဒီကလေးမလေးဘာရှာပါလဲဆိုတော့ဝင်လာကြတရားတော်ကလေးမှပြန်သူ့လက်ထဲမှာယောဂီတို့ရင်လက်ကံမွားလေးပါတယ်။သူကလက်ကံမွားလေးထဲမှာကပန်းလေးပါပါတယ်။ဘုရင်ကအဲ့ဒါသူတို့ရောက်တော့ဘုန်းကြီးဥချကြပေါ့။မေးတယ်မင်းတို့ဘာအကြောင်းရှိတုံးပေါ့။အဲ့တော့ပြောတယ်ရှင်ပြားတဲ့ဟောဒီလက်ကံမွားသူအောက်ကိုချပြီးသွားပါတယ်။ဥချမှာဆိုတော့ရေတို့ဖွားတယ်လုံခဲ့တဲ့တပတ်ကဆုံးသွားတယ်တဲ့။အဲ့ဒီနေ့ရက်လယ်သွန်းကြည့်တော့ဒီလိုမိဘတွေကတင်းကျန်ကနေပြီးတော့အဖွားရဲ့ဝိညာဉ်ကောင်လေးကိုအိမ်ခေါ်လာတယ်တဲ့သူတို့ကြမှာဝိညာဉ်ကောင်တွေ့ပြီအဲ့ဒါကိုအိမ်မှာအခုအမျှပေးပြီးတော့ကြတော့နင်းတို့အဖွားဝိညာဉ်လေးကိုတဲ့အရေးအဝါသာကောင်းတဲ့မန္တလေးကျောင်းရှိကဦးနှင်းကျောင်းရှိလာတာသူတို့တည့်ရဲလာလောက်တာဟုတ်လားမန္တလေးကျောင်းရှိကကိုယ်ကိုယ်မှာသွားထားဆိုလို့အရှင်ဘုရားကတိတ်ပင်နဲ့လာထားမလို့တဲ့ဩနင်းတို့ကငါကျောင်းရှိလာတည့်ရဲအပ်တာကိုလို့အဲ့ဒါအခုအရှင်ဘုရားကခေါ်လို့တဲ့ကျောင်းထဲပါလာပြီတဲ့ဘိုးတော်ဆိုးသွားတယ်ဟုတ်လားကိစ္စမရှိဘူးထားခဲ့လက်ခံတယ်ငါကျောင်းတည်းလေးလက်ခံတယ်အဲ့ဒါဦးရှင်ပြရတို့ဒီကလေးမလေးတွေဟာတကယ်တော့ဘွဲရကျောင်းဆရာမလေးတွေအေးနင်တို့ဟာလို့လောကီမှာတော့ဘွဲရတဲ့ကျောင်းဆရာများဘာသာရေးမှာတော့မူလာဒန်းတော့မရှိသေးဘူးနားထောင်လို့ဆိုးသွားကြောင်းရှင်ပြအဲ့ကြောင့်နင်တို့အေကံမောချခေါ်လို့ရတယ်ဆိုတာမရှိဘူးလို့သိရင်ဟိုမှာအစ်ကတန်းဖြစ်သွားတာတစ္ဆက်ကံတော့နေလို့မရဘူးတို့ရောက်ပြီလို့ဒါနားလည်သွားပြီပေါ့နော်အဲ့ဒါရှင်းကယူခရတဲ့ပြန်တာအတ္တအယူဆတဲ့ဒိဋ္ဌိရောက်လာတာသမာဓိဖြစ်နောက်တစ်ခါလာတယ်တယံဝတိအတ္တတဲ့အဲ့ဒီအတ္တကောင်ကကိုယ်လိုလိုက်တယ်တဲ့ဒီလိုယူဆတဲ့တချို့ကနိဝတိအတ္တတချို့ကမိမိခန္ဓာကိုယ်မှာအမြဲတမ်းမပြတ်မရှိဘဲနဲ့နေတယ်ဒုတိယခါတဲ့အတ္တတွေပေါ့ဗျာဒါကြတော့ယောဂီတို့အတ္တဟာဒိဋ္ဌိတွေဟောကြတဲ့အတ္တပါဘုရားကနတ်အတ္တအတ္တကောင်ရှိကုန်ရှိဘူးဘာကောင်မှမရှိဘူးဘာကိုမှလည်းမရှိဘူးတဲ့အဲ့တော့ခရယောရယောဂီညာကြီးကိုမရှိပုံပြောရလိမ့်မယ်။ဒီယောဂီတို့ဒီဦးဇင်းတို့ယောဂီတို့ရဲ့ ਪਰ မတ်ခန္ဓာ၅ပါးဟာကိုမရှိပုံအတ္တမရှိပုံကိုဥမာနဲ့ပြောရမယ်။ခက်ခဲတဲ့နေရာဥမာ၃ပါး။ဒီယောဂီတို့ကအတ္တအသေးပဲကိုဒီလိုပေါ်အောင်။အတ္တဆိုတာကိုကိုဆိုတာကအနှစ်သာရပါ။အနှစ်သာရဆိုတာခိုင်မြဲခြင်းလို့၃ချက်အသေးပဲပေါ်ထားလိုက်။အတ္တဆိုတာကိုကိုဆိုတာအနှစ်သာရအနှစ်သာရဆိုတာခိုင်မြဲခြင်းပြီးတော့ယောဂိညာကြီးအတ္တရဲ့အတိတ်ပဲအပြည့်စုံပြောလို့ရှိရင်ခိုင်မြဲခြင်းပဲဟုတ်လားမပြည့်စုံဘူးတဲ့အဲ့တော့ယောဂိညာမပြည့်စုံရင်ဒါအတ္တရှိတယ်ခိုင်မြဲရင်အတ္တရှိတယ်ဒီတော့အနှစ်သာရအနှစ်သာရပြောတယ်အနှစ်သာရအတိတ်ပဲကဘာလဲဆိုရင်ခိုင်မြဲတာပဲဟုတ်လားဒီတော့ခုယောဂိတို့ကြည့်ပေါ့တိပင်တိပင်ဖြတ်လိုက်လို့ရှိရင်ယောဂိညာအကာရဲ့အနှစ်ရဲ့တော့နှမျိုးမရှိဘူးလား เอบาบิโลอเลยหาอะเนขอได้เลยสู้ยคายเมโลจาจาคันโลเอาดำบ่ล่ะทีรออัตตะอธิเบปี้สงบอกยินคายเมจินจาจาคันจินโหบาโลขอเออเนอัตตะบ่เนาะทีรอยกิโลอุเซนโลปรมาขันธ์5บามาคายเมจินอัตตะชื่อมีชื่อกูปี้โลจี้อ๋อโลโลยกิโลဟုတ်ดิဖယားပန်းဝလေးကြည်တယ်ယောဂိညာဒီမှာပန်းဝလေးမှာအောက်ကယောဂိတို့ဒီမှာကိုကြီးမရှိဘူးလားရှိပါဘူးဒီယောဂိညာအဲ့ဒီအောက်ကဒီမှာဒီပန်းထက်တဲ့ကိုကြီးတစ်ခုလုံးကိုဒါအတ္တလို့ခေါ်တယ်ကိုလို့ခေါ်တယ်ဘာလို့လဲအဲ့ဒီအောက်ကဟာကြီးတစ်ခုလုံးကိုခေါ်ရတာလဲတဲ့ယောဂိတို့ဒီပန်းဟောမှာဆိုအောက်ကကိုကအကြီးဆုံးမလားရှိပါဘူးအေး तू အခိုင်ဆုံးပဲအဲ့ကြောင့်အဲ့ဒီပန်းဟောကအတ္တရှိတယ်ကိုရှိတယ်အနှစ်သာရရှိတယ်ခိုင်မင်းချင်းရှိတယ်ဟုတ်တယ်မလားယောဂိတို့ယောဂိရိုးတိတ်ကံရဲ့ဒီပန်းဟောရုံညာတာ6နှစ်15နှစ်မခံဘူးလားမခံပါဘူး။ဒါဆိုယောဂိညာညီကြီးတဲ့ပြစ်ချထားလိုက်ယောဂိညာဟုတ်လားဟိုသူ့တက်မနေသေးဘူးဆိုရင်တော့ယောဂိတို့15နှစ်တော့ခံအောင်မှာပါဟုတ်တယ်မလားမခံပါဘူး။မပြည့်စုံဘူး။ခိုင်မြဲတယ်အတ္တရှိလို့မဟုတ်ဟုတ်လား။အဲ့တော့ယောဂိတို့ဒါမှပြောနေကလေးကစားတဲ့ဥပ္ပိုလ်လေးအားဆက်ယောဂိတို့ထမင်းအဟင်းအိုးလေးတွေမရှိဘူးလားမရှိပါဘူး။ကလေးကစားတဲ့ဥပ္ပိုလ်လေးတွေပေါ့ယောဂိတို့ဥပ္ပိုလ်ကလေးဆိုတာထမင်းအိုးဆိုလို့ရှိရင်အောက်ကဒါကိုတခုလုံးဒါအတ္တခေါ်တာကိုပဲ။ဘာလို့လဲဆိုတာခိုင်မြဲလို့အနှစ်သာရရှိတယ်တဲ့။ကလေးကစားတဲ့ဥပ္ပိုလ်သာဖြစ်တာတဲ့။ရေးတဲ့မိုးတဲ့ပြစ်ထားလိုက်အောင်။ယောဂိတို့အနည်းဆုံးသူလဲယောဂိညာဟုတ်လား။၄၅၆လမပြတ်မစည်းဝဲနဲ့မတည်ဘူးလား။မတည်ပါဘူး။ဘာလို့တည်တယ်ဆိုတော့အတ္တရှိလို့ပေါ့တဲ့။ခိုင်မြဲခြင်းရှိတယ်လေ။ဒါကြောင့်သူကကိုရှိတယ်အတ္တရှိတယ်ခေါ်ရတယ်။ဟောယောဂိတို့ယောဂိရဲ့ပရမခန္ဓာ၅ပါးပြန်ကြည့်စမ်း။ဒီယောဂိတို့ကြီးပန်းလေးလမ်းကြည့်တယ်။ယောဂိတို့သကုပ္ပတာရောင်းနဲ့ယောဂိတို့ပန်းလေးနဲ့တော့မချီဘူးလား
ချ
ီပါဘူးအရှင်နဲ့အဲ့ဒါယောဂိတို့ဘာခန္ဓာလဲယူဘခန္ဓာယုတ်တရားဒီတော့ပန်းမဲ့လို့သိသွားတာဘာခန္ဓာဝိညာဉ်နဲ့ခန္ဓာသိစိတ်ဟုတ်လားတပန်ယောဂိတို့ရေအဲ့ဒီပန်းလေးရဲ့ကြည့်နေတဲ့အရာနာကိုခံစားတာကဘာခန္ဓာဝေဒနာခန္ဓာဒါပန်းအဖြူလေးပဲဟုတ်လားတော့မို့เนาะအညူရောင်လေးပဲလို့မှတ်သားတာကဘာခန္ဓာအာဒီမန်လေးကလှတယ်ဆက်ကြည့်မယ်ဆက်ကြည့်မယ်လို့တိုက်တွန်းတဲ့ခန္ဓာဘာခန္ဓာ။ကဲယောဂီတို့အဲ့ဒီအခုယောဂီတို့ကြီးတစ်ခိုက်မှဖြစ်တဲ့ပရမခန္ဓာငါယောဂီတို့ကြီးကြီးစမ်းတက်ဆက်ကန်အတွင်းမှာပဲသက္ကုပဒနာယုံနဲ့အစင်းတူပါအောင်တို့ဒီအချိန်မှဘလောက်ပြတ်သွားတော့ဂရီ9880ကျော်ကျန်တဲ့နာခန္ဓာ၄ပါးကအချိန်ဘလောက်ပြတ်တော့ဂရီတသိန်းကဲယောဂီတို့ယောဂီတို့ပရမခန္ဓာ၅ပါးမှာစောစောကကလေးကစားတဲ့ဥပ္ပိုလ်ကမှငွေရတဲ့ပြစ်ခါ၄၅လမပြည့်စည်ဘူး။အဲ့ကျန်တို့တော့အတ္တရှိတယ်ခံရတယ်ပြောရမှာယောဂိတို့အခုရနေတဲ့ပရမခန္ဓာယောဂိတို့တစ္ဆကံတော့ခံရလားခံရပါဘူး။အိုးယောဂိညာအဲ့ဒါကြောင့်ဘုရားကအနတ္တမင်းတို့မှာကိုယ်မရှိဘူးတဲ့။အတ္တမရှိဘူးယောဂိတို့ရှင်းမလား
။ရှင်းပါဘူး။
ယောဂိတို့ဒါပဲဗျ။ဘုရားသိနေတာဒါပဲ။ဘုရားပွင့်တဲ့ယောဂိတို့ဒါသိနေရင်လို့ပွင့်လာတာ။အခုယောဂိတို့ဒါမင်းတို့တဏ္ဍာမှာဘုရားပွင့်သွားပြီပေါ့နော်။ယောဂိတို့အဲ့ဒါမှဘုရားပွင့်တာဗျ။အဲ့ဒါမှတရားမြင်တာဒါမှဘုရားကိုတကယ်တွေ့တယ်ခေါ်တာ။အေးဘုရားရှင်ကိုယောဂိညာဆန်းနေသင်္ကန်းနေကြောင်းနေစီးတွေဘလောက်လှူလို့ယောဂီတို့ဒီလိုတရားမသိရင်ဘုရားကိုမသိဘူးတဲ့ဒီလိုတရားမမြင်ဘုရားကိုမမြင်ဘူးလို့ခေါ်ပါတယ်ဒီယောဂီတို့ကဘုရားကိုမြင်ပါပြီဝမ်းသာကြအဲ့ဒီယောဂီညာကြီးမိမိတို့ပရမခန္ဓာငါးပါးယောဂီညာကြီးဘာမှဟောလာဆွဲမဲ့စရာတက်မဲ့စရာအာကိုးစရာယောဂီတို့အတ္တဆိုတဲ့အနှစ်သာရမြင်ရှိရလား ရှိပါဘူးဒီယောဂီညာအခုဖြစ်အခုပြက်လို့တည်သွားတာကိုယောဂီညာအဲ့ဒါကိုပဲဒါအနတ္တပေါက်တယ်လို့ခေါ်တယ်နော်ယောဂိညာအဲ့ဒါကမှသာသနာတွင်အနတ္တပါဏတ္တပါဏတ္
တ
ယောဂိညာဒါဆိုလို့ရှိရင်ဦးဇင်းတို့အနိစ္စာနုပဒနာလက်တွေ့ရှုခန်းလေးသင်ပေးမယ်အနိစ္စာနုပဒနာတဲ့ဗားတဲ့တော့အခုယောဂိတို့ဒါယောဂိတို့အခုကြည့်နော်12ညမြောက်မှာယောဂိတို့ဒါအနိစ္စာနုပဒနာကိုဒါရေးလေလေရှုတတ်တော့မှာအခုလို့ရှုတောင်ယောဂိတို့12ညတိတိဒါဦးဇင်းစိတ်ရှိကြီးနဲ့ဟောခဲ့ရတာဒီတော့အခုယောဂိတို့အနိစ္စ ानु ပဒနာရှုတော့မယ်ဆိုယောဂီတို့ရေဒီမမြဲခြင်းကိုရှုမှာပေါ့မိမိရဲ့ခန္ဓာ၅ပါးမမြဲခြင်းကိုရှုမှာပြက်နေတာကိုရှုမှာအဲ့တော့ဘာလောက်ထိပြက်နေတယ်လဲဆိုတာကိုဦးဇင်းတို့အလောယနီးယနေစပြီးတော့ပွားတယ်အခက်ကနောက်မှပွားတယ်အဲ့တော့ကိုဖုရားပါဠိတော်ဟောတဲ့အတိုင်းအလွယ်ဆုံးနီးယစပွားကြည့်ရအောင်တဲ့အဲ့လိုအလွယ်ဆုံးနီးယစပွားရင်ယောဂီတို့ဟာအယွယ်၁၀ပါးကနေစပွားလိမ့်မယ်အယွယ်၁၀ပါးကိုမှတ်ကြဆိုဆိုရင်နံပါတ်၁ကဒီမွေးစားခြင်းကနေပြီးတော့ဆယ်နှစ်သားအရွယ်တည်းကိုမန္ဒတတကလို့ခေါ်တယ်မန္ဒပေါ့နော်ဒါဟုတ်ဆိုင်နဲ့နာငယ်နဲ့ဆင့်မန္ဒတတကမြန်မာလို့ဆိုရင်ဉာဏ်ပညာနှုတ်နှီးတဲ့အရွယ်လို့ခေါ်ပါတယ်ဉာဏ်ပညာနှုတ်နှီးတဲ့ပေါ့တခါဆယ်နှစ်သားကနေပြီးတော့အသက်20အထိအရွယ်ကိုတော့ ခိတ္တဓာတကလို့ခေါ်တယ်ခါကွေးလုံးကြီးတင်တယ်ဒါလည်းနည်းချက်နှလုံးဆင်းရတယ်ခိတ္တမြန်မာလိုဆိုတော့မြူရုပျောပါကစားတဲ့အရွယ်အညာယောဂီတို့အသက်20အရွယ်ဒီကစားတော့မယ်စိတ်မဆိုးနဲ့ဒါဘုရားကိုယ်တိုင်ခွဲပေးထားတဲ့အရွယ်ဆယ်ပါအသက်100တန်းဆိုတော့ဒီကန်ခွဲတာပေါ့နောက်20ကနေ30ဒီအရွယ်ကိုတော့ဝဏ္ဏဓာတကအစင်းအလှဆုံးအရွယ်တဲ့အစင်းအပြည့်ဆုံးလုံးအလှဆုံးအရွယ်ပေါ့30ကနေ40ထိကိုတော့ဗလဓာတကခွန်အားဗလအကြီးမားဆုံးအရွယ်40ကနေ50ထိကျတော့ညာဏဓာတကဉာဏ်ပညာအကြီးမားဆုံးအရွယ်50ကနေ60ထိကျတော့ဟာနိဓာတကသွေးအားလေအားဆုတ်တဲ့အရွယ်ဆုတ်သွားပြီသူကျတော့60ကနေ90ထိကျတော့ပဘာရဓာတကခန္ဓာကိုယ်ကြီးကိုင်းလာရှိုင်းလာတဲ့အရွယ်ဒီတော့ကုန်းတော့မှလေကုန်းမှနေတော့ရှိုင်းရင်ကိုင်းလာတာပေါ့ကိုင်းတဲ့အရွယ်ပေါ့နောက်90ကနေ80ထိအရွယ်ကြတော့ယောဂီတို့ဒါကြတော့ဥသောဝင်ကဒါတကတဲ့ခန္ဓာကိုယ်ကြီးကုန်းသွားပြီတဲ့ကောက်သွားပြီဟုတ်လားယောဂီတို့ယောဂီတို့ကြီးကုန်းကောက်နေတဲ့အဖိုးကြီးဖွားရေပြေဘူးတယ်မဟုတ်လားဒီအရာဝင်ကဒါတကအရွယ်ပဲနောက်80ကနေ90ထိအရွယ်ကြတော့မောမူဝဒါတကတဲ့မိတဲ့အရွယ်နောက်ဆုံး90ကနေ100အထိရွေးကြတော့တယနာဓာတကအဲ့ရတဲ့လဲပြီးတော့ဘယ်သူမှစေတနာမရှိတဲ့အရွယ်ဟုတ်လားယောဂီတို့သာသမိတောင်စေတနာပြတ်တဲ့အရွယ်ပေါ့အဲ့တော့ဆက်သက်မှုရှိတော့အခုတရားနာပုဂ္ဂိုလ်များမှာသာသမိတွေမိဘတွေရောပါတော့ဦးစင်းကကိုချင်းစာတရားလေးတခုတော့ဟောပေးခြင်းပါတယ်တနာဖို့ကောင်းလို့တနာဖို့ကောင်းလို့ယောဂီတို့ရဲ့အယူဆမှားမှုကြောင့်အဖိုးအဖွားတွေကယောဂီတို့မသေးသင့်မဲနဲ့သေကုန်ကြတာတွေ့နေရလို့ယောဂီများတော့တော်တော်ခက်စားတာကအဖိုးကြီးဖွားကြီးတွေအသက်တော်တော်ကြီးပြီးတော့အိရာတဲ့ကမထနိုင်ဘူး။ဒါမှယောဂီများကြီးအစားအစာတွေစားနိုင်နေတဲ့အဖိုးကြီးဖွားကြီးတွေကြုံမှုတယ်မို့လား။အဲ့တော့သာသမိတွေကကြားတော့စေတနာကပြည့်လာတယ်။ဖြစ်တော့မလုပ်တဲ့မှတ်တော့အဲ့ဒါအဖေးစင်းမဟုတ်တော့ဘူးဖုတ်ဝင်နေပြီဟုတ်လားယောဂီတို့။ဖုတ်သွားလွှဲချတယ်မလုပ်နိုင်မှတော့ငရေကြီးမယ်နော်။ဒါတော့တကယ်ကျမဟုတ်ဘူးဖုတ်ဦးသိန်းကခုအဲ့လိုပေါ့ဖုတ်ဝင်နေယူထားတဲ့အိမ်ကနှိမ့်လောင်းသွားကြည့်တယ်မဟုတ်ပါဘူးယောဂီတို့တကယ်ကြတော့တချို့မိဘများကြီးတို့ဘယ်လိုခေါ်မလဲတချို့ကဝမ်းမိကိုကောင်းတယ်အဲ့လိုအသက်ကြီးပေကန်နေမှာပိုကောင်းရင်ဒါစားနေစားချင်တယ်သူတို့အဲ့ဒါကိုဒါစားတဲ့ယောဂီတို့ကထင်တယ်ပေါ့အမလေးငါတို့အမေမဟုတ်တော့ဘူးဖုတ်ကစားတာတရေကစားတာဟုတ်လားယောဂီတို့ဒါနဲ့ပဲမဟုတ်တဲ့ဆရာတွေနဲ့ရှောက်ပေါင်းမသေးသေးအောင်ရှောက်လုပ်ကြတယ်အစာရည်စာဖြတ်ကြတယ်မလုပ်ကောင်းဘူးဗျအဲ့ဒါပင်ဆံရိယကန်ထိုက်လိမ့်မယ်ဘယ်သူမှသူတို့ဒေတာကိစ္စမရှိကိုကတေးအောင်သွားမလုံနဲ့နော်အဲ့တော့ဒီမှာမောမောဓာတကောပြောမယ်အဲ့ဒီကအခုယောဂီတို့ဘုရားကတော့ဒါအသက်100တန်းနဲ့ပိုင်းထားတာအခုတက်တန်းကတူတော့ယောဂီတို့90မပြည့်ခင်60 90နဲ့ယောဂီတို့မိတဲ့ပုံစံတွေမရှိဘူးလားရှိပါရဲ့ဒီတငယ်ပြန်လာတာမောမောဓာတကပဲအဲ့တော့မောမောဓာတကလို့အရင်အဓိကတော့မိတာအဲ့လိုအရွယ်ဆိုရင်သာသမိတွေကစေတနာအပြည့်ဆုံးမယ်ဘာလို့ပြည့်လဲရှိပေါ့သူကအခုမှသာသမိတို့ကဓမ္မပြင်ကျူးလိုက်တယ်ပေါ့။စားပြီးရောပြီးတော့ပကံဟောတဲ့တိမ့်ပြီးသွားပြီပေါ့။အဲလိုပကံဟောတဲ့တိမ့်ပြီးသွားဧည့်သည်ကဝင်လာတယ်။ဝင်လာတော့အဲ့အဖိုးကြီးကိုနှုတ်ဆက်တယ်အဖိုးနေကောင်းလားကောင်းတယ်။ဓမ္မင်းစားပြီးဗလာရုပ်တယ်ဓမ္မင်းစားတယ်သူမေ့ပါလေ။ခေါတော့ပကံနဲ့သူတို့မရတော့ဘူး။ပြောတယ်။စားတယ်ဦးငါတို့ဓမ္မင်းမကြွေးဘူးဟောသွားပြီးလိုက်လို့။ရုပ်တော့တကယ်တော့အဲ့ဒါစေနာကုနဲ့ပြောတော့တကယ်မသိလို့ပြောတာမေ့သွားတာ။သူတကယ်မေ့သွားတာ။အဲ့တော့သာသမိကဒီလိုတရားမနာတော့မသိဘူးလေ။အာဒီဖိုးကြီးတဲ့ငါတို့ဒီလောက်ကြွေးရတာသိခါချတာတော်ပြီအငတ်ထားမယ်ဟုတ်လားယောဂီတို့အဲ့ဒါမလုံနဲ့ဗျာဟိုဝတ်လိုက်မယ်နော်ယောဂီတို့ကိုချင်းစားကြကိုလည်းပဲအဲ့လိုအဖိုးကြီးဖွားကြီးကမရောက်ဘူးလားပြန်ငတ်မယ်တတိယဟုတ်လားယောဂီတို့ပြန်ငတ်မယ်သူတော်ကြိုးပေးတတ်တယ်ယောဂတာတကယ်မေ့တာပါတဲ့စိတ်မဆိုးပါနဲ့တကယ်မေ့သွားတာမသိတော့ဘူးဆိုတော့မိနစ်ပိုင်းလောက်ကပကံသိနေတာသူမသိတော့စားတာမသိတော့အားကြောင့်သူပြောလိုက်တာအဲ့ဒါကိုစိတ်မဆိုးပါနဲ့စိတ်ရှိရင်လည်းကြွေးပါနော်အခုအဲ့ဒီကြောင်းလေအခုရေးပြီးတဲ့မတ္တဗုဒ္ဓထဲမှာအကျင့်ရေးထားပါတယ်သနာပြကောင်းလောက်ဘူးအဲ့ဒီစာအုပ်ရောက်မှာပဲဒီမှာလာဝယ်ပြီးတော့ဖတ်ကြပါဗျာနောက်ကမမီဦးဖြစ်နောက်တစ်ပတ်နှစ်ပတ်တော့ရောက်လိမ့်အဲ့တော့အဲ့ဒီအယူအဆမှာယောဂီတို့ကြီးဘလို့ပွားရမလဲဆိုရင်တဲ့ဒီနမူနာလေးလိုက်ဆိုကြည့်အောင်ပထမအယွေနဲ့ဖြစ်ကြကုန်သောခန္ဓာ၅ပါးယုံနံတရားတို့ဒီကဒုတိယအရွယ်တို့ပါမလာကြပါမလာကြပထမအရွယ်မှာပင်ပထမအရွယ်မှာပင် ချုပ်ပြောက်ပျက်စီးကြကုန်၏
တို့
အတွက်ကြောင့
်
ခန္ဓာ၅ပ
ါး
ယုံနံတရားတို့ဒီကအနိစ္စအမြဲမရှိဒီတန်ယောဂီတို့ဉာဏ်နဲ့မှအဲ့တန်ပြတ်သား။ဩအနိစ္စအမြဲမရှိဆက်လို့ကြည်တန်။အယုဇေဘာပိုင်းတဲ့အခါမှာပထမ10နှစ်ကျော်မှာဖြစ်တဲ့ယုတ်ဒီနန်းနေရ။ဩဒုတိယ10နှစ်ကျော်မှာပါဘူးကို။ပထမ10နှစ်ကျော်မှာတင်းချုပ်ပြောက်ပြက်သွားပြီတဲ့။ဒုတိယ10နှစ်ကျော်နောက်ထပ်ယုတ်ဒီနန်းတဲ့နဲ့ထပ်ရှင်းနေတာပါလား။ဒါကြောင့်ခန္ဓာ၅ပါးဟာအမြဲမရှိတာကိုဩခန္ဓာ၅ပါးအနိစ္စလို့တို့သိသွားမှာ။ဒီလိုရှင်းနေရမှာတဲ့အလွယ်ဆုံးနည်းရ။တို့တို့အဲ့ဒီအစဉ်တိုင်းဒါပွားလာလို့ရှင်ကျော်နောက်ဆုံးယောဂီတို့ဒါဟုတ်လား။ဒီတရားတန်းရောက်ပြီပေါ့ဗျာအဲ့ဒီဥစ္စာအဲ့ဒီတရားတန်းကယောဂီများဒေးယောဂီတို့နောက်ထပ်ဘဝယုတ်တဲ့ယုတ်တဲ့နန်တဲ့ခါမဖြစ်ဘူးလားဖြစ်ပါပါဗျာအေးတရားအယုံမှာဖြစ်တဲ့ယုတ်တဲ့နန်တဲ့ယောဂီများနောက်ထပ်ဘဝရောက်တဲ့အခါမှာမပါတော့ဘူးအဲ့ဒီတရားတို့မှာတင်ချုပ်ပြောက်ပြဲ့သွားပြီတဲ့နောက်ဘဝဖြစ်တဲ့ယုတ်နန်ကနောက်ထပ်ယုတ်တဲ့နန်တဲ့ပါဒါကြောင့်ခန္ဓာ၅ပါးအနေစာအမြင်မရှိပါဘူးလို့သူသိရမယ်တဲ့အဲ့လိုအရွယ်ဆယ်ပါးနဲ့အကျယ်သိမြင်တခါအသေးတခါပြန်စိတ်ကြအောင်ဆိုတဲ့အဲ့လိုဆိုတော့ယောဂီတို့ရေကာလ၃ပါးနဲ့ခွဲရလိမ့်မယ်ຫນွေမိုးဆောင်ဟုတ်လားကုသ၃ပါးပေါ့ကဲနမူနာတစ်ခုပွားကြည့်မယ်လိုက်ဆိုຫນွေကာလနဲ့ဖြစ်ကြကုန်သောຫນွေကာလနဲ့ဖြစ်ကြကုန်သောခန္ဓာ၅ပါးခန္ဓ
ာ၅ပါး
ယုံဉာဏ်တရားတို့ဒီကာ
ယ
ုံဉာ
ဏ်တရားတို့ဒီက
ာမိုးကာလတို့ပါမလာကြပါမလာက
ြ
ຫນွေကာလမှာပင်ຫນ
ွေကာလမှာပင်
ຊົ່ວປ່ຽວປຽສີຈາກຸນອີຊົ່ວປ່ຽວປຽສີຈາກຸນໂຕອ້ວ
ຍຈ
ອງໂຕອ້ວຍຈອງຂັນນາງາບາ
ຂ
ັນນາງາບາຍົກນັນດຍາໂຕທີກາ
ຍົ
ກນັນດຍາໂຕທີກາອະເນ
ີ
ສອະເນີສອະເມຍມະຊີ
ກັນ
ຈິນະຍົກຢູ່ໂຕອຸດຸໂຕມານະຄວເດຫນွေກາລະມາຜິດແດຍົກດີນັນດຍາຍົກຍາຍີໂມກາລະມາປາແຍລາဘာလို့ယောဂီတို့ຫນွေກາລະມາတင်ချုပ်ပြောက်ပြဲ့သွားပြီမိုးກາລະມາနောက်ထပ်ယုတ်တဲ့ຫນັນတွေထပ်ဖြစ်နေတာဒါကြောင့်ဩຂັນນະ5ပါးອະເນສອະມຽມີရှိတာပါလားလို့ຍັນແນ່ມາຊິ່ນໃຫ້ຫນີຢາມເດີ້ໂຕຈັນແນ່ອຸດຸ2ပါးແລ້ວອ້າຍຕາຍແມ່ນຕິໄດ້ပါອ້າຍລູອຸດຸໂຕມາຍောဂີຍາຍດາປ oa ປີແດ່ຄາມາຍောဂີໂຕກະລະ12ပါးແນ່ປ oa ຍາມເມຍມາລະ12ລະບໍ່ຊິຫູລາအေးနမူနာတခုဆိုကြည့်တကူလ၌ဖြစ်ကြကုန်သော
တက
ူလ၌ဖြစ်ကြကုန်သောခန္ဓာ၅ပါးခန္ဓာ
၅ပါး
ယုံဉာဏ်တရားတို့ဒီကယုံဉာ
ဏ်တရားတို
့ဒီကပစုံလတို့ပစုံလ
တို့
ပါမလာကြပါမလာက
ြ
တကူလမှာပင
်
ချုပ်ပြောက်ပျက်စီးကြကုန်၏ချုပ်ပြောက်ပျက်စီ
းကြကုန်၏
တို့အတွက်ကြောင
့်
ခန္ဓာ၅ပ
ါး
ယုံဉာဏ်တရားတို့ဒီက
အန
ိစ္စအမြဲမရှိကံယောဂီတို့တကူလမှာဖြစ်တဲ့ယုတ်ဒီနန်နေရာကဆုံလပါသေးရဲ့ပါဘူးဗျာပါဘူးယောဂီတို့တကူလတင်ချုပ်ပြောက်ပြဲ့သွားပြီအဲဒါကြောင့်အနိစ္စတဲ့ကဆုံလမှာနောက်ထပ်ယုတ်ဒီနန်လေးထပ်ဖြစ်တာအဲ့လိုအသေးစိတ်သိရမယ်တဲ့အနိစ္စမမြဲဘူးဆိုတာပေါ့ဒါပေမဲ့ယောဂီတို့ဆန္ဒလာပြည့်စုံအောင်လို့ပွားပြီးတဲ့အခါမှာယောဂီတို့ရေအခုနန်နဲ့ဟလာနေလေညက်နေညလို့ကာလတွေခွဲမထားဘူးလားဒီတော့ယောဂီတို့ဟောဒီမနေ့ကာလမှာယောဂီတို့ဖြစ်ခဲ့တဲ့ယုတ်တရားနန္ဒရတဲ့ယောဂီတို့ရေနေခင်းကာလပါသေးရဲ့လားမှန
်ပါ
ဗျာအဲ့ဒီမနေ့ကာလမှာလည်းချုပ်ပြောင်းပြက်သွားပြီတဲ့ဒါကြောင့်ခန္ဓာ၅ပါးအနေစာနေခင်းကာလမှာတော့ယုတ်တဲ့နန္ဒထက်ဖြစ်ရဒါပေမဲ့ယောဂီတို့နေခင်းမှာဖြစ်တဲ့ယုတ်နန္ဒရတွေကတော့ညက်နေခင်းပါရဲ့လားမှန
်ပါဗျာ
အဲ့ဒီနေခင်းချုပ်ပြောင်းပြက်သွားပြီဒါကြောင့်အနေစာအမြင်ရှိတာပါလားညက်နေမှာတော့ယုတ်တဲ့နန္ဒထက်ဖြစ်ရဒါပေမဲ့ယောဂီတို့ဉာဏ်ဤဘန်းကပြည့်တဲ့ယုတ်တဲ့နံယုတ်တရားနံယောဂီအခုတရားနာတဲ့ညာဘက်ညာတော့ပါသေးရဲ့လားမ
ှ
န်ပါဗျာပြီးပါရောမရှိတော့ဘူးပြတ်သွားပြန်ပြီအခုတရားနာတဲ့ဒီမှာတော့ယုတ်တဲ့နံတဲ့နဲ့ထပ်နာနေရတာပါလားမှန်ပါဗျာဒါကြောင့်ခန္ဓာ၅ပါးဟာအနိစ္စအမြဲမရှိလို့ဉာဏ်ထဲမှာပြည့်ပြည့်သားသားအခုလို့သိပြီးတော့ပွားထားရမယ်တဲ့နောက်တစ်ခါယုတ်တို့အဲ့ဒီကတည်းကပြန်စိတ်ကြအောင်ဆိုပေါ့တဲ့ရမှာယုတ်တို့24နာရီမရှိဘူးလားမ
ရှိပါဘူး
ဒီယောဂီတို့ပထမနိုင်မှာဖြစ်တဲ့ယုတ်တရားနံတရားတွေကဒုတိယနိုင်ပါနိုင်ရဲ့လားပါပါပ
ါ
ပြတ်သွားပြီယောဂီတို့ပထမနိုင်မှာနဲ့ချုပ်ပြောက်ပြတ်သွားပြီဒုတိယနိုင်မှာနောက်ထပ်ယုတ်တဲ့နံတဲ့နဲ့ထပ်နေရတာပါဒါကြောင့်ခန္ဓာ၅ပါးအနိစ္စအမြဲမရှိလို့သိတဲ့အခါမှာယောဂီတို့အဲ့ဒါယောဂီတို့အဲ့ဒီတနိုင်မှာမိနစ်ပေါင်း60မရှိဘူးလ
ား
ရှိပါပါပါအေးပထမမိနစ်မှာဖြစ်တဲ့ယုတ်တရားနံတရားယောဂီတို့ဒုတိယမိနစ်မှာပါနိုင်ရဲ့လား
ပါပါပါ
မပါဘူးယောဂီတို့ပထမမိနစ်မှနေချုပ်ပြောင်းပြည့်သွားပြီ။ဒါကြောင့်ခန္ဓာ၅ပါးအနိစ္စအမြဲမရှိဒီလိုသိရမယ်။နောက်ဆုံးယောဂီတို့ဤအဲ့ဒီမိနစ်မှစက္ကန့်60မရှိဘူးလား
။
ရှိပါရဲ့ဗျာ။ပထမစက္ကန့်မှဖြစ်တဲ့ယုတ်တရားနန္တရားယောဂီတို့ဒုတိယစက္ကန့်မှပါသေးရဲ့လား
။
ပါပါဗျာ။အေးပထမစက္ကန့်ချုပ်ပြောင်းပြည့်သွားပြီ။ဒါကြောင့်ယောဂီများခန္ဓာ၅ပါးဟာအနိစ္စ။ငါယောဂီတို့မြဲတာတွေ့ရဲ့လား
။မရှိပါဘူးဗျာ
။ယောဂီတို့ဤတစ္ဆက္ကန့်တော်ယောဂီများဤအသက်ရှင်လို့ရရဲ့လား
။
ဟုတ်တယ်တစ္ဆကံတော့ပြည့်နေတာအများကြီးပဲမို့လားအေးယုတ်လို့အများကြီးပဲအများကြီးပဲဒီတော့ယုတ်လို့အဲ့ဒီအနေသံဥပဒနာဘလောင်အကျိုးကြီးတယ်လေယုံညာပွားတဲ့ယောဂီတို့ကြီးခြေလမ်း၃လမ်းနဲ့ရန်နာဖြစ်တဲ့မထေရီတစ်ပါးအကြောင်းကိုအားကြပွဲနာယူအောင်ယုံညာလည်းအချိန်ရရင်ရတယ်လို့ဒါပွားများကြည့်လို့ရတယ်ဒါတရားစစ်တမ်းတစ်ခုလည်းပါလာလိမ့်မယ်ပေါ့ပြီးဟိုကျွန်းမှာမဟာနာဂလို့အမည်ရတဲ့တန်ခနာယကမထေရီတစ်ပါးရှိယောဂီတို့တမ္ပဒဥပဒနာဟာယောဂီတို့အင်မတန်ရောတတ်တယ်။အဲဒါကြောင့်မထေကြီးကပိဋကံတပုံညငါရအကုန်ကျွမ်းတယ်ပိဋကံတမုံဆောင်မထေကြီးပေါ့။နောက်သူကယောဂီတို့ရေဝိပဿနာဆိုပြီးတော့ရှုတယ်တော်တော်သူကတမထာကြီးဖြစ်နေတယ်ဥပဒနာမဟုတ်ဘူး။အဲတော့သူဒီငညာဘုံညာတခုမှမရဘူးတော်တော်တမထာဆိုတော့ဇန်နဲ့အပင်ကြီးနေရသွားတယ်။ကောင်းဝင်မြေကျိုးမိုးပြန်အကုန်ဖန်ဆင်းလို့ရတယ်။ပြီးတော့ယောဂီတို့ကိလေသာတွေဟာယောဂီတို့ဒီဇန်တရားအပင်ကြီးနဲ့ကဖိထားတော့တတော်နဲ့မပေါ်တော့ဘူးအဲ့လိုမပေါ်တော့သူကကိလေသာတွေကုန်ပြီယဟန္တာလို့ထင်ကြတယ်အဲ့ဒါယောဂီတို့သူကလေသူသိတဲ့အနေနဲ့တရားတွေရှောက်ပြလိုက်တာယောဂီတို့သူ့ရဲ့တပည့်၃000ကတော့ယဟန္တာတွေကုန်ဖြစ်ကုန်ကြတယ်သူကတော့ဘုသူစင်ကြည့်ယောဂီတို့ဘလောက်မှားနေတယ်လို့အဲ့ဒါနောက်ဆုံးယဟန္တာဖြစ်တဲ့ကိုတော်တစ်ပါးကဓမ္မဒိဏာတဲ့သူကတပည့်ကောင်းပိတာသူယဟန္တာဖြစ်ပြီးတော့သူ့ဆရာကိုအဘိညာတဘုန်းနဲ့ပြန်ကြည့်တော့သူ့ဆရာပုရုษရှင်မှန်သိသွားတယ်။ဟာငါတို့ဆရာပုရုษရှင်ကြီးပါလား။အသက်က80ဝါတော့ရုံက60တောင်ဖြစ်နေပြီ။ပြန်တော်မူတော့မှာ။ခြေစမ်းဆရာကယန်းနာလို့ထင်တာသောတာပန်တော်မတည်သေးပါလား။ငါဘယ်လိုလုပ်ရမလဲ။ပြစ်ထိုင်ရင်တော့မတော်ဘူးရတော့လည်းကြောက်မှကြွသွားတယ်။တို့တို့ကြည့်နော်။တပည့်ကလည်းချီးချီးပိုကောင်းတယ်။သူဆရာကိုပြည့်ရတယ်သူပြောလိမ့်မယ်ဆရာယန်းနာမဟုတ်သေးကြအောင်။ဒါကြောင့်ဒါလည်းပြောလို့တော့ဘယ်ရမလဲ။ဟိုကဆရာနဲ့တပည့်ကိုအဲ့တော့တပည့်ကအနာသွားရှိခိုးတော့ဆရာကတပည့်ပါအကြောင်းရှိတော့ဆရာချင်းချင်းမှာတရားပု္ပ္ပာများမေးနေလို့ပါမေးပါဆိုတော့ရုပ်လို့မေးတယ်ဗျအဲ့ဒါပု္ပ္ပာပေါင်းတထောင်တောင်မေးတာတန်တပရမတ်တတဲ့ဟာလေရုပ်အကုန်ဖြည့်နိုင်တယ်ဉာဏ်လည်းတအားကောင်းအဖေဉာဏ်လည်းရတိတဲ့ဘောမှန်ပေါ်ပဲနေဦးအဲ့တော့တပည့်ရမင်းနဲ့ဆရာချင်းနဲ့အင်မတန်ဉာဏ်ကောင်းပါလေဒီတရားတွေပဲရှင်းရရတော့ဆိုတော့ငါယံဖြစ်စာတွေရတယ်ဆိုလိုရုံနဲ့သူဟာယန်းပြစ်စားတော့လွန်ခဲ့တဲ့အနှစ်60တည်းကယန်းနာဖြစ်ပြီလို့ပြောနေတာအဲ့တော့ဆရာချင်းနဲ့အဘိညာဉ်ဝင်စားသေးလားလဲဝင်စားသေးတယ်ဝင်စားရင်ဆရာချင်းနဲ့တပည့်ကိုအင်မတန်ဆိုးသွမ်းပြီးတော့ကြောက်မော့ဖွယ်ရာကောင်းတဲ့မုံယိုးနေတဲ့ဒေါသဖြစ်နေတဲ့ဆင်ရိုင်းဖန်ဆင်းပြသမ်းပါတယ်ငါတို့ဒီလွယ်ပါတယ်ဆိုချင်းဖန်ဆင်းပြတယ်ပေါ်လဲကြောက်တယ်တကယ်ကြောက်ဆရာကြီးပြီးရင်ဆရာချင်းနဲ့အဲ့ဒီဆင်ရိုင်းကြီးကတပည့်နဲ့ဆရာချင်းနဲ့ကိုနင်းတက်ရအောင်အစွန်းနဲ့ထိုးတက်ရအောင်ပြေးလာတဲ့ပုံစံဖန်ဆင်းပါဦးနဲ့ယောဂီဖန်ဆင်းလိုက်တယ်ယောဂီပြေးလာတဲ့သူစင်သူလှုပ်တဲ့သူဖန်ဆင်းတဲ့ဆင်ကြီးကအဲ့ဒီယောဂီတို့အဲ့မှာတင်သူတပည့်ရဲ့ယောဂီကယဟန္တာလေးကြောက်စိတ်ကမရှိတော့ဒေါသကုန်သွားပြီယောဂီမှတ်ထားပေါ့ကြောက်တာဟာဒေါသကြောင့်ကြောက်တာဟုတ်လားအေးဒေါသမရှိရင်မကြောက်တော့ဘူးယဟန္တာလားကြောင့်မကြောက်တာယောဂီသူတပည့်ကတော့ဘာမှမနေဖြစ်ဘူးထားမပြေးဘူးဟောယောဂီတို့ဥဒုဇင်နာဖြစ်တဲ့သူ့ဆရာထပြေးတယ်သူဖန်ဆင်းတဲ့ဆင်သူကြောက်ပြီးတော့အဲ့မှာတပည့်ကတင်္ဂလာလေးလှမ်းဆွဲလိုက်ရတယ်ဆရာရှင်နဲ့ယန္တာဆိုတာကြောက်တတ်ပါသေးသလားတဲ့ဒေါသရှိပါသေးသလားတို့ကြည့်စမ်းတပည့်ရာယောဂီတို့ပရိယေနဲ့အတိပေးရတာတို့တို့ဆရာကလည်းတော်တယ်ဗျာအဲ့ကျသူတိသွားတာဟာငါရဲ့ဘုသူရှင်ကြီးပါလားကြည့်စမ်းကြောက်တဲ့ဒေါသတွေအခုမှပေါ်လာတယ်တို့ရဲ့မှာနေဆရာကလေတပည့်နဲ့ဆောင်းဆောင်ထိုင်ပြီးတော့ကမ္မထံပြန်တောင်းတယ်တပည့်ငါရဲ့ကိုယ်ကိုယ်ရဖြစ်ပါအသင်ငါ့ကိုကမ္မထံပြန်ပေးပါတော့စိတ်ချပါဆရာတဲ့ဆရာကိုဘုရုံနဲ့ကျင်းတဲ့ပေမှာစိုးလို့တပည့်တော်ပြန်လာခင်ဗျာ။အခုဦးဇင်းဟောခဲ့တဲ့အနိစ္စနုပဒနာကမ္မထံပေးပါတယ်။ဒါရိုက်ကမ္မထံကိုရှုရယောဂီတို့ရေ၃လမ်းနဲ့ပဲယန္နာဖြစ်တယ်။ဘလောက်နဲ့ယန္နာဖြစ်လဲ။ယောဂီတို့၃လမ်းနဲ့ဘလို့ယန္နာဖြစ်တယ်လဲ။ယုံရှုနည်းကလွယ်လွယ်လေးပါ။ဦးဇင်းယောဂီတို့ဒီရှုတဲ့အခါယောဂီများခြေလမ်းကဟိုအပေါ်ယံလေးကျင်တော့ကြွလမ်းချပါဟုတ်လား။ဒါကြောင့်ယောဂီတို့ကအသေး